Welcome to the Voice of America in Burmese.
mingla mne khin ma shin 2019 ခုနှစ်စက်တင်ဘာလ5ရက်ကြာသပတေးနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်ကျမခွာညိုပါခုမနက်ခင်အစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမရခင်ရတပါဒီမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါHurricane Dorian ဟာဗုဒ္ဓဟူးနေ့မှာအမေရိကန်အရှေ့တောင်ပိုင်းကမ်းရိုးတန်းတစ်လျှောက်မှာဝင်ရောက်နေပြီးတော့အရင်ကတော့အင်အားမပြင်းထန်တော့ပေမဲ့ကမ်းရိုးတန်းနေဒေသလူလူတွေအနေရကြီးတဲ့ပုံနဲ့အဆင်အနေထားမှာပဲရှိနေပါသေးတယ်။ Ranger ဒုက္ခသည်တွေနေရပြန်ဖို့ရင်မှာဂျပန်အစိုးရကအကူအညီတွေပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးကဂျပန်နဲ့အစိုးရကိုပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပဲမှတ်ခွန်းနေတယ်။
နောက်ထပ်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကတော့ဗစ်တိုးရီးယားအမှုကြားနာစစ်ဆေးနေတဲ့တရားသူကြီးကွယ်လွန်သွားတဲ့အတွက်အမှုမှအပြောင်းလဲတွေဖြစ်လာနိုင်ခြေရှိပါသလား။အရှက်လူခွင့်ရရှိနေဦးမင်းလွင်ဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်။သမရရဲ့လုံပိုင်ခွင့်တွေကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဖွဲ့စည်းပုံပြင်ဆင်ရေး45ဦးကော်မတီရဲ့လုပ်ငန်းမှသာထည့်သွင်းဖို့အမဲခွဲအတည်ပြုလိုက်ပါတယ်။မလေးရှားမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာအပါအဝင်နိုင်ငံခြားသားတွေကိုဒဏ်ကြေးတသက်သာသာနဲ့အပိသက်နေရပြန်ရေးအစီအစဉ်ကာလမှာမြန်မာပြည်ကိုပြန်လာတဲ့သူတွေများလာတဲ့အကြောင်းမြန်မာတန်ရုံးကအတည်ပြုပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်အခုနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုရမင်းထွန်းတို့ပြောပြပါမယ်ရှင
်။ Hurricane Dorian ဟာဗုဒ္ဓဟူးနေ့မှာအမေရိကန်ရှေ့တောင်ဘက်ကမ်းရိုးတန်းတစ်လျှောက်ကိုဝင်ရောက်လာပြီးတော့အရင်ကလောက်အင်အားပြင်းထန်မှုမရှိတော့ပေမဲ့ကမ်းရိုးတန်းဒေသနေလူလူအတွက်အန္တရာယ်ကြီးတဲ့မုန်တိုင်းအနေအထားမှာပဲရှိနေဆဲဖြစ်ပြီးတော့ကုန်းတွင်ပိုင်းတွေကိုဝင်ရောက်လာနိုင်ဆဲဖြစ်ပါတယ်။မုန်တိုင်းဝင်ပြီးတော့မှုခဲ့တဲ့ဘာဟာမားကျွန်းစုမှာတော့လေတိုက်နှုံးကတနအီကို102မိုင်နှုန်းနဲ့တိုက်ခတ်ခဲ့တာဖြစ်ကြောင်း Hurricane စောင့်ကြည့်သူတွေကပြောပါတယ်။အခုအချိန်ခါမှာ Hurricane Dorian ဟာ Florida အရှေ့မြောက်ကမ်းခြေနဲ့နီးကပ်လာနေပြီဖြစ်ပါတယ်။ American Hurricane Center ကတော့ဒီမုန်တိုင်းဟာတနအီကို9မိုင်လောက်နှုန်းနဲ့ရွေချားနေတာဖြစ်ပြီးတော့ဗုဒ္ဓဖူးနဲ့ညနေပိုင်းမှာ Florida နဲ့ Georgia တစ်လျှောက်ကကမ်းရိုးတန်းနဲ့အပြိုင်ရွေချားနေတယ်လို့ပြောပါတယ်။ဒါကြောင့်ဒါအပြင်ကြာသပတေးနေ့ကကအနေတောက်ကြနေတွင်မှာတောင်ကာရိုလိုင်းနားနဲ့မြောက်ကာရိုလိုင်းနားကမ်းရိုးတန်းအထိရောက်လာမယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ Hurricane Dorian ကြောင့်ပင်လယ်ပြင်တွင်မှာလှိုင်းလုံးကြီးတွေဟာတာမန်ထက်6ပေ9ပေလောက်ပိုးပြီးတော့မြင့်မားလာနိုင်ပြီးတော့ကမ်းရိုးတန်းဒေသတကြားမြေနဲ့ရဒေသတွေမှာတော့ရေလွှမ်းမဲ့အန္တရာယ်ရှိနေတယ်လို့ Hurricane Center ကပြောပါတယ်။မုန်တိုင်းကြောင့်လေတိုက်နှုန်းဟာတနအီကိုမိုင်80နှုန်းကနေတနအီကိုမိုင်190နှုန်းလောက်အထိပြင်းထန်လာနိုင်တယ်လို့လည်းပြောပါတယ်။American သမ္မတ Donald Trump ကတော့မုန်တိုင်းရဲ့လာရဥတီချက်ဘဲပြင်းတဲ့ဘက်ကိုသွားမယ်မှန်းအခုတတိတိတိကျကျမခန့်မှန်းနိုင်တဲ့ကြောင်းအင်ဂျူရောမှာသတင်းတောက်တွေကိုပြောကြားလိုက်တာပါ Hurricane Dorian ဟာဘာဟာမားကျွန်းစုမှာပြင်းအားအဆင့်5လောက်ထိရှိခဲ့ပေမဲ့အခုချိန်မှာတော့အဆင့်2ထိအားလျော့သွားပြီဖြစ်ပါတယ
်ဟောင်ကောင်ကအထင်ကြီးလေကြောင်းလိုင်းဖြစ်တဲ့ကတိလေကြောင်းလိုင်းရဲ့ဥက္ကဋ္ဌ John Slosa ဟာဗုဒ္ဓဦးနေမှာယာဒူးကနှုတ်ထက်သွားခဲ့ပါတယ်။ဒါဟောင်ကောင်မှာဒီမိုကရေစီအရေးဆန္ဒပြပွဲတွေဖြစ်နေစဉ်အတွင်းကတိလေကြောင်းလိုင်းရဲ့ဥက္ကဋ္ဌတူဒုတိယအကြိမ်မြောက်ယာဒူးကနှုတ်ထက်မှုလည်းဖြစ်ပါတယ်။ကတိလေကြောင်းလိုင်းကဗုဒ္ဓဦးနေကထုတ်ပြန်တဲ့ကြေညာချက်မှာတော့အသက်63နှစ်အရွယ်ရှိ John Slosa နှုတ်ထွက်မှုဟာနိုဝင်ဘာလ6ရက်နေ့မှာစတင်အကျိုးသက်ရောက်မှာဖြစ်ပြီးအငိမ့်စားယူဖို့အချိန်နှိကလာတဲ့အတွက်သူအခုလိုနှုတ်ထွက်တာဖြစ်ကြောင်းပါရှိခဲ့ပါတယ်။သူ့နေရာမှာတော့ကတိလေကြောင်းလိုင်းရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Swire Group က Patrick Healy ကဆက်ခံမှာဖြစ်ပါတယ်။ Britain နိုင်ငံကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးနောက်ပိုင်းဟောင်ကောင်တမိုင်းမှာအစိုးဆုံးနိုင်ငံရေးမတည်ငြိမ်မှုလို့ပြောနိုင်တဲ့အခုနှစ်ဇွန်လကစပြီးဖြစ်ပွားနေတဲ့ဒီမိုကရေစီရေးဆန္ဒပြပွဲတွေအကြာကတိလေကြောင်းလိုင်းဟာတနည်းတစ်ပုံပါဝင်ပတ်သက်နေခဲ့တာပါ။တရုတ်နိုင်ငံဘဟုအစိုးရကဟောင်ကောင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့ကတိလေကြောင်းလိုင်းကဝန်ထမ်းတွေကိုတာဝန်ကရက်စဲဖို့တောင်းဆိုခဲ့ချိန်မှာကတိလေကြောင်းလိုင်းရဲ့အမှုဆောင်ရာရှိချုပ် Rupert Cox ဟာဩဂုတ်လ16ရက်နေ့မှာယာဒူးကနှုတ်ထွက်ခဲ့ပါတယ်။တရုတ်နိုင်ငံကသူ့လေပိုင်တဲ့ကတိလေကြောင်းလိုင်းကလေယာဉ်နဲ့ပြန်တန်းခွင့်ကိုရုပ်သိမ်းမယ်လို့လည်းချိန်ကျောက်ခဲ့ပါတယ်ခင်ဗျာ
။အီရန်နိုင်ငံရဲ့ရင်းနှီးတင်းတင်းပေါ်ဆိုင်ရာလိုင်းကွန်ရဲ့အတွက်အမေရိကန်ပြည်ထောင်စုကဗုဒ္ဓဖူးမှုနေမှာအရေးယူတန်းခတ်မှုတွေလှောက်ဆောင်ခဲ့ပါတယ်။အီရန်ရဲ့အာကာသအေဂျင်စီဟာဒုံးကျည်အစီအစဉ်ကိုပုံပြက် ဖုံးကွယ်လှုပ်ဆောင်တယ်လို့ဆက်ဆွဲပြီးတော့အမေရိကန်ကတန်ခတ်အရေးယူမှုတွေလည်းလုပ်ခဲ့တာပါဒါအီရန်အာကာသအေဂျင်စီပေါ်အမေရိကန်ရဲ့ပထမဆုံးအရေးယူမှုလည်းဖြစ်ပါတယ်အီရန်နေနဲ့ပဲထင်းဒုံးကျည်အစီအစဉ်ကိုရှစ်ဆက်မလုပ်ဖို့အတွက်အာကာသအစီအစဉ်ကိုအသုံးချတာမျိုးအမေရိကန်ကခွင့်ပြုမှာမဟုတ်ဘူးလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကအင်ကာနေမှာပြောကြားခဲ့တာပါ
ဗြိတိန်နိုင်ငံဥရောပသမဂ္ဂ EU ကနေနှုတ်ထွက်မဲ့ Brexit ကိစ္စကိုဆိုင်းငံ့ထားဖို့အတွက်မူဝါဒဖြင့်သဘောတူတဲ့အဆိုမူကြမ်းတရက်ကိုဗြိတိန်ပါလီမန်အတွင်းဗိုလ်တုနေ့ကမဲခွဲဆုံးဖြတ်အတည်ပြုနိုင်ခဲ့ပါတယ်။ထောက်ခံမဲ329မဲကန့်ကွက်မဲ300နဲ့အတည်ပြုခဲ့တဲ့ဒီအဆိုမူကြမ်းဟာအကြက်ကြက်ကိုရင်ဆိုင်နေရတဲ့ဗြိတိန်နိုင်ငံဝန်ကြီးချုပ် Boris Johnson အတွက်နောက်ထပ်နိုင်ငံရေးအရထုတ်နေချက်တခုလည်းဖြစ်ပါတယ်။ဝန်ကြီးချုပ် Johnson ရဲ့ Conservative Party အမတ်တော်တော်များများကလည်းဒီအဆိုမူကြမ်းကိုထောက်ခံခဲ့ကြတာပါ။ဒီဆိုမှုချက်အတူပြုနိုင်တာကြောင့်ဗြိတိန်နိုင်ငံ EU ကနေနှုတ်ထွက်ဖို့ကိစ္စကို3လတာရပ်ဆိုင်းထားဖို့နောက်အဆိုမှုချက်တစ်ခုကိုအောက်လွတ်တော်မှတင်သွင်းဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။အဲ့ဒီအဆိုမှုချက်ကိုအောက်လွတ်တော်မှအတူပြုနိုင်ခဲ့ရင်အထက်လွတ်တော်ကိုတင်ပြရမှာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ EU နဲ့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေအော်တိုဘလ31ရက်နေ့မှာဗြိတိန်နိုင်ငံနှုတ်ထွက်မယ်လို့ပြောကြားထားခဲ့ပါတယ်ခင်ဗျာ။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8013လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်သမရဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်လာရောက်နေတဲ့တောင်ကိုရီးယားသမရမွန်ဂျေအင်ဟာဗုဒ္ဓဘူးနေမှာတော့အာဇာနည်ပြိုင်ပွဲကိုတွားရောက်ဂါရဝပြုခဲ့ပါတယ်။အစောပိုင်းမှာမြန်မာဒုတိယသမရဦးမြင့်ဆွေနဲ့ကိုရီးယားသမရမွန်ဂျေအင်တို့ပူးတက်တက်ရောက်ခဲ့တဲ့ရန်ကုန်မြို့လိုတေးဟိုတယ်မှာကျင်းပတဲ့ပွဲမှာတော့ရန်ကုန်တိုင်းလဲကူးမြို့နယ်ကမြေက900ကျော်ပေါ်ကအမေရိကန်ဒေါ်လာ1ဘီလီယံကုန်မဲ့ကိုရီးယားမြန်မာစစ်မှုမျိုးတော့စီမံကိန်းစတင်ကြောင်းကြေညာခဲ့တာပါ။ဒါအပြင်ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယားနှစ်နိုင်ငံကြားနားလည်မှုစာကြံလွှာလက်မှတ်ရေးထိုးဖို့ပါစီစဉ်ခဲ့ပါလေ။စက်တင်ဘာလ3ရက်နေ့ကတော့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောသမရဦးဝင်းမြင့်နဲ့ပါတီးခြားတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံခြင်းမှာတော့စီးပွားရေးရင်ကျိမှုနဲ့ဖွံ့ဖြိုးရေးအပအဝင်ကိစ္စရပ်မျိုးစုံကိုဆွေးနွေးခဲ့တာဖြစ်ပြီးတော့လဲကူးဆက်မှုမျိုးတော့စီမံကိန်းအတွက်ကိုရီးယားနိုင်ငံပိုင် Land and Housing လုပ်ငန်းတွေကြံ့ကြာမှုမရှိအောင်လုပ်ပေးဖို့အတွက်ကိုရီးယားသမရကတိုက်တွန်းခဲ့တာပါ။ကိုရီးယားသမရဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6ရက်တာခီးစဉ်ရဲ့တစိမ့်တစ်ဒေသဖြစ်နေမြန်မာနိုင်ငံကို3ရက်ကြာလာရောက်တာဖြစ်ပြီးတော့သူဟာ1983ခုနှစ်နောက်ပိုင်းမြန်မာပြည်ကိုလာခဲ့တဲ့တတိယမြောက်ကိုရီးယားသမရလည်းဖြစ်ပါတယ်။တောင်ကိုရီးယားသမရမွန်ဂျေအင်းရဲ့မြန်မာခီးစဉ်အတွင်းမှာကိုရီးယားဘန်လုပ်ငန်းရှင်ကြီးတွေပါအတူလိုက်ပါလာခဲ့တာလည်းဖြစ်ပါတယ်။
ဒီဘောနိုင်ငံပါလီမန်မှာတင်သွင်းအတည်ပြုဖို့ကြိုးစားနေတဲ့မီဒီယာနဲ့ဆက်သွယ်ရေးဆိုင်ရာဥပဒေမူကြမ်းဟာဒီဘောနိုင်ငံသားတွေရဲ့လက်လက်စွာပြောဆိုခွင့်ကိုအကြီးအကျယ်ထိခိုက်စေမှာဖြစ်ကြောင်းလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကပြောပါတယ်။ဒီဥပဒေမူကြမ်းကိုအတည်ပြုဖို့ကြိုးစားနေတဲ့နီပေါ်အစိုးရကတော့ဒီဥပဒေဟာမီဒီယာသတင်းအစီရင်ခံတင်ပြပုံနဲ့တိုးတက်စေဖို့သတင်းမှားထုတ်လွှင့်တာကိုညှော်နှဲစေဖို့ဖြစ်တယ်လို့လည်းဆိုပါရစေ။2019ခုနှစ်မှာအာဏာရခဲ့တဲ့လက်ရှိနီပေါ်အစိုးရဟာသဘောထားကွဲပြားမှုတွေကိုလက်သင့်ခံနိုင်မှုတစ်နေ့တစ်နေ့ညှော်နှဲလာနေတာကြောင့်နီပေါ်အစိုးရဟာဒီဥပဒေကိုအသုံးပြုပြီးလက်လက်စွာပြောဆိုခွင့်ကိုဖိနှိပ်ချုပ်ချယ်လာနိုင်တယ်လို့သတင်းသားမားတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါရစေ။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကနီပေါ်ဝန်ကြီးချုပ် KP Sharma Oli တံပေးပို့တဲ့စာရဲမှာတော့အဲ့ဒီမီဒီယာဥပဒေကြမ်းနဲ့ရခိုင်ကပြုလုပ်ထားခဲ့တဲ့မိန်ကွန်းပြောဆိုခွင့်ဆိုင်ရာပြင်ဆင်ချက်တွေဟာတိတ်ကြပြန့်လွန်းတယ်လို့လက်မခံနိုင်လောက်အောင်ရှင်းလင်းမှုနေပါတယ်လို့လည်းပါရှိခဲ့ပါတယ်။ဒီဘောနိုင်ငံအတွင်းစာနယ်ဇင်းသမားတွေအမှုပညာသည်တွေနဲ့တာမန်ပြည်သူတွေတော်တော်များများအင်တာနက်အွန်လိုင်းရေးသားတဲ့ချက်တွေကြောင့်အဖမ်းခံရမှုတွေရှိခဲ့ပါတယ်။ဇွန်လအတွင်းကလည်းလူရှင်တော်တယောက်ထိန်းသိမ်းခံခဲ့ရပါတယ်ခင်ဗျာ။
ရင်းချဒုက္ခသည်တွေနေရပြန်ပို့ရေးမှာဂျပန်အစိုးရကအကူအညီတွေပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီယာအလမ်ကဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတိုရှိကိုအာဘေကိုပန်ချလိုက်ပါတယ်။ဒါအပြင်ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရဆောက်ပေးထားတဲ့နေအိမ်တွေရှိရာဘာဆန်ချာဂျွန်ကိုဘန်ကောက်ဆက်ပဇာကဒုက္ခသည်စခန်းတွေမှာရှိတဲ့ရွန်ဂျာတသိန်းပြောင်းရွှေ့ရေးမှာပါအကူအညီပေးဖို့ပန်ကြားခဲ့တာပါ။မော်ဒိုက်နိုင်ငံမာလီမြို့မှာစက်တင်ဘာလ3ရက်နဲ့4ရက်နေ့တွေမှာကျင်းပတဲ့၄ချိန်မြောက်အိန္ဒိယသမုဒ္ဒရာဒေတာရင်းညီလာခံမှာဂျပန်ဒုနိုင်ငံခြားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံခြင်းဆင်မှာ Bangladesh ဒုနိုင်ငံကြီးဝန်ကြီးအလမ်ကအခုလိုပန်ချခဲ့တာဖြစ်ကြောင်း Bangladesh ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ Bangladesh မှာခိုလုံနေတဲ့ရွန်ဂျာဒုက္ခသည်အခြေအတွက်ဟာအခုဆိုတသန်းကျော်လာနေပြီဖြစ်ပြီးသူတို့ခိုလုံနေထိုင်ရာစခန်းတွေရဲ့လုံခြုံရေးကိုအထူးစိုးရင်ကြောင်းဒုဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီဒုက္ခသည်တွေကိုဂုဏ်သိက္ခာရှိရှိနေရပြန်ပို့ရေးအတွက်ရောဒုက္ခသည်စခန်းတွေမှာနေသူတွေကတသိန်းအတွက်ရည်ရွယ်ဆောက်လုပ်ထားတဲ့အဆောက်အဦတွေရှိရာပစံချကြံပြောင်းရွှေ့ပေးရတဲ့အတွက်ပါဂျပန်အစိုးရရဲ့အကူအညီကိုလိုအပ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုဝန်ကြီးကပြောကြားခဲ့ကြောင်းဖော်ပြထားတာပါ။ရွန်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီထားတဲ့အတိုင်းဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အတွက်အသင့်ပြင်ထားပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူး။2018 November 15ကနေတကြိမ်အခု2019 August 22ရက်မှာဒုတိယကြိမ်ဖြစ်ဒုက္ခသည်တွေဌာနပြန်ရေးကြိုးပမ်းခဲ့ပေမဲ့အထောက်မမြောက်ခဲ့ပါဘူး။
စက်တင်ဘာလ5ရက်ကြာသပတေးနေ့မနေ့ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကိုရမင်းထွန်းတို့ကြီးညာပေးသွားတာပါရှင်။အခုမနေ့နားဆင်ရမယ့်သတင်းလွှာတွေကိုတော့ Brexit မှာတုံ့ဆွဲမဲ့ငွေကြေးဆိုင်ရာကိစ္စနဲ့စပါမယ်။ Brexit အချက်တဲကြောင့်ဗြိတိန်နိုင်ငံရေးမတိမငြိမ်ဖြစ်နေချိန်မှာရွေးကောက်ပွဲကိုအောက်တိုဘာလ15ရက်မှာစောပြီးကျင်းပဖို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကအဆိုပြုတာကိုဗြိတိရှ်ပါလီမန်ကဗုဒ္ဓဟူးနေ့မှာပယ်ချလိုက်ပါတယ်။တချိန်တည်းမှာပဲဗြိတိန်ရောဥရောပကပါ Brexit ကြောင့်ဖြစ်လာနိုင်တဲ့အဆိုးဆုံးအခြေအနေကိုရင်ဆိုင်ဖို့ပြင်ဆင်နေကြပါတယ်။ Brexit ကြောင့်ဖြစ်ပေါ်လာနိုင်တဲ့အပြောင်းအလဲတွေကိုရင်ဆိုင်နိုင်ဖို့ဒေါ်လာတန်း980ကျော်ရှိတဲ့သဘာဝဘေးအန္တရာယ်ရန်ပုံငွေကိုအရေးပေါ်တုံ့ဆွယ်ရေးအစီအစဉ်ဥရောပကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာခဲ့သလို Brexit အတွက်နောက်ထပ် American Dollar 1.4 သန်းထပ်တိုးတုံ့ဆွယ်မယ်လို့လည်းပြောခဲ့ပါတယ်။အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။ဗြိတိန်နိုင်ငံဥရောပသမဂ္ဂကနှုတ်ထွက်ဖို့ကိစ္စ Brexit ကြောင့်မတိမငြိမ်ဖြစ်နေတဲ့ဗြိတိန်နိုင်ငံကြီးဟာဒီသတင်းပတ်အတွင်းဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့သူ့ကိုဆန့်ကျင်တဲ့ပါလီမန်အမတ်တွေအကြားတင်မာမှုတွေအမြင့်ဆုံးအဆင့်ကိုရောက်ရှိလာခဲ့ပါတယ်။ EU ရဲ့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနှုတ်ထွက်မယ်ဆိုတဲ့ဝန်ကြီးချုပ် Johnson ရဲ့အစီအစဉ်ကိုပါလီမန်မှာပိတ်ဆို့နိုင်ဖို့အလားအလာများလာပြီးတဲ့နောက်မှာဝန်ကြီးချုပ် Johnson ကရွေးကောက်ပွဲအသစ်ကိုအောက်တိုဘာလ15ရက်နေ့မှာကျင်းပဖို့တောင်းဆို
ပါတယ် Mr. Speaker, it is completely impossible for government to function if the House of Commons refuses to pass anything that the government
အစိုးရကအဆိုပြုတဲ့ဥပဒေမူကြမ်းတိုင်းကိုအောက်လွှတ်တော်ကပယ်ချနိုင်မှာဆိုရင်ကျွန်တော်တို့အနေနဲ့အစိုးရရဲ့တာဝန်ဝတ္တရားတွေကိုဆောင်ရွက်နိုင်မှာမဟုတ်ပါဘူးကျွန်တော်နဲ့ကျွန်တော်အစိုးရရဲ့အမြင်ကတော့အောက်တိုဘာ15ရက်နေ့မှာရွေးကောက်ပွဲတရက်ကိုကျင်းပဖို့ပါပဲ
ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဒီအဆိုပြုချက်ကိုလည်းဗြိတိရှ်ပါလီမန်အမတ်အများစုကပယ်ချခဲ့တာကြောင့်ဗြိတိန်နိုင်ငံရေးရှေ့မတိုးနောက်မဆုတ်တာဖြစ်တဲ့အခြေအနေကိုရောက်ရှိလို့လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံနှုတ်ထွက်သွားရင်ဖြစ်ပေါ်လာမယ့်အပြောင်းအလဲတွေအတွက်ကြိုတင်ပြင်ဆင်မှုတွေကိုလည်းဥရောပသမဂ္ဂကရောဗြိတိန်နိုင်ငံကပါစောင့်ရွက်လျက်ရှိပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတဘာဝဘေးရန်တွေကြုံရင်တုံးဆွဲဖို့အရန်ထားရှိတဲ့ရန်ပုံငွေ American Dollar တန်း980ကိုBrexit ကြောင့်ဖြစ်ပေါ်လာမဲ့အပြောင်းအလဲတွေကိုရင်ဆိုင်ရမှာအရေးပေါ်တုံ့ဆွဲဖို့ဥရောပကော်မရှင်ကဗုဒ္ဓဟူးနေ့မှာကြေညာခဲ့ပါတယ်။ Brexit ကိစ္စဥရောပရဲ့ယက်တိချက်ကိုလည်းဥရောပကော်မရှင်အဖွဲ့ပြောခွင့်ရမီနာအန်ဒရီဗာကအခုလိုပြောကြားခဲ့ပါတယ်
။ There may be twists and turns in political developments in London right now, but our position is stable.
အခုလောလောဆယ်လန်ဒန်မှာနိုင်ငံရေးအလှည့်ပြောင်းနေအများကြီးဖြစ်နေနိုင်ပါတယ်။ဒါပေမဲ့ကျမတို့ဥရောပရဲ့ရည်တည်ချက်ကတော့မပြောင်းလဲပါဘူး။ကျမတို့အနေနဲ့ဝန်ကြီးချုပ်ဂျွန်ဆန်နဲ့အလုပ်အတူလက်တွဲအလုပ်လုပ်ဖို့ဆန္ဒရှိပါတယ်။နှုတ်ထွက်ရေးနဲ့ပတ်သက်တဲ့အရင်ကသဘောတူညီထားချက်တွေနဲ့ကိုက်ညီတဲ့ဘဲအဆိုပြုချက်ကိုမဆိုကျမတို့စဉ်းစားဆွေးနွေးသွားမှာဖြစ်ပါတယ်
။ Brexit ကိစ္စမရေမြားဖြစ်နေစမှာပဲဗြိတိန်နိုင်ငံသဘောတူညီချက်မရဘဲ EU ကနေနှုတ်ထွက်သွားခဲ့ရင်စီးပွားရေးကထိခိုက်နိုင်ကြေတွေနဲ့ပတ်သက်ပြီးပြောင်းလဲနေတဲ့ EU တွေကဗြိတိန်နိုင်ငံဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာတစ်ကြောင်လဲထွက်ပေါ်လာခဲ့ပါတယ်။အဲ့ဒီအစီရင်ခံစာအရသဘောတူညီချက်မပါတဲ့ Brexit ကြောင့်ပေါင်စတာလင်ငွေကြေးတန်ဖိုးတစ်ချိန်ထိုးကျဆင်းသွားနိုင်ခြေရှိတယ်လို့လည်းသတိပေးထားပါတယ်။ဒါအပြင်လက်ဆက်တဲ့အစားအစာကုန်ပစ္စည်းတွေပြတ်လတ်သွားနိုင်ပြီးအထွေထွေကုန်စည်တုံးကလည်းတက်သွားနိုင်ကြောင်းသတိပေးထားပါတယ်။ဗြိတိန်နိုင်ငံအစိုးရကတော့အဲ့ဒီခံမှန်းချက်ကိုညှင်းဆို့ခဲ့ပြီးဗြိတိန်နိုင်ငံအနေနဲ့ EU ကနေနှုတ်ထွက်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းပြောပါတယ်။ဗုဒ္ဓဟူးနေ့မှာတော့ဗြိတိန်ပဏာရေးဝန်ကြီးစာဂျစ်ဂျာဗစ်က Brexit အတွက်နောက်ထပ် American Dollar 1.4 billion ထပ်ဆောင်သုံးစွဲမယ်လို့ကြေညာခဲ့တာကြောင့် Brexit အတွက်ဗြိတိန်နိုင်ငံသုံးစွဲမယ်ငွေကြေးဟာ American Dollar 10 billion အထိရောက်ရှိသွားပြီဖြစ်ပါတယ်။ ဗြိတိန်နိုင်ငံနောက်ဆုံးနှုတ်ထွက်မဲ့ရက်အောက်တိုဘာလ31ရက်နေ့နဲ့နီးကပ်လာတာနဲ့အမျှ Brexit အရေးဗြိတိန်နိုင်ငံရေးနဲ့စီးပွားရေးအခြေအနေမြေယာမှုတွေပုံမောမြင့်တက်လာနေကြောင်းပါခင်ဗ
ျကိုရမင်းထွန်းပြောပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါမယ်သမရရဲ့လုတ်ပိုင်권တွေကိုရှော့ချဖို့အပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဖွဲ့စည်းပုံပြင်ဆင်ရေး55ဦးကော်မတီရဲ့ပြင်ဆင်ရေးလုပ်ငန်းမှသာထည့်သွင်းဖို့မဲခွဲအတည်ပြုလိုက်ပါတယ်။တမရော်သားကိုယ်စားလှယ်တွေနဲ့ပြည်ခိုင်ဖြိုးပါတီဝင်တွေကတော့မဲခွဲဆုံးဖြတ်ချက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။တမရော်သားလွှတ်တော်ကိုယ်စားလှယ်တရာကျော်ရဲ့ထောက်ခံမှုနဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကတင်သွင်းခဲ့တဲ့အဆိုပြုချက်အပေါ်မှာလွှတ်တော်တွေကနောက်ဆုံးအခြေအနေတွေကို view မြန်မာပိုင်းသတင်းတောက်မေခကပြောပြပေးပါမယ်ရှင်
။သမရလုတ်ပိုင်ခွင်ကိုရှော့ချမဲ့ပုံမှန်လေးခုအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ခိုင်ပြိုးပါတီရဲ့အဆိုပြုချက်ကိုပြည်ထောင်စုလွှတ်တော်ဥပဒေချမ်းပူပေါင်းကော်မတီကဆွေးနွေးကအစီရင်ခံစာကိုလွှတ်တော်ကအဆုံးဖြတ်ပေးနိုင်ဖို့တင်ပြခဲ့တာပါ။အခုလိုမဲခွဲဆုံးဖြတ်လိုက်တဲ့အပေါ်တမရတော်လွှတ်တော်ကိုယ်စားလှယ်ပို့ချုပ်မောင်မောင်ရဲ့အမြင်ကတော့
ဒီကရေအစီရင်ခံစာတင်တော့လည်းကျွန်တော်တို့ကပြောရတယ်ဒီကရာဆိုတော့ဥပဒေရဆိုတော့ဒီတင်းတဲ့ဥပဒေစာသားကိုဆွေးနွေးရမှာဘယ်လိုမဆွေးနွေးမဲနဲ့55ဦးတွေထည့်မယ်ဆိုတော့အစီအစဉ်လာတင်းလာတယ်ဒါကိုကျွန်တော်တို့ကကောက်ဝတ်ခဲ့တယ်နောက်ပြီးတော့ဒီအစီအစဉ်လဲပတ်သက်လို့လည်းအားလုံးဝိုင်းဆွေးနွေးကြတာလည်းအားလုံးကြားလို့ဖြစ်မှာအော်ဘလို့ပဲထောက်ပြဆွေးနွေးသူဖြစ်စီနောက်ဆုံးတော့လည်းထုံးစံနိုင်မယ်လက်ခွဲပြီးတော့လည်းဒီပြည့်သွားတာပဲအဲ့တော့ပြောရမယ်ဆိုတော့ဒီမိုကရေစီဒီမိုကရေစီဆိုပြီးတော့ဒီမိုကရေစီကနားလည်ရခဲ့
ပြည်ခိုင်ပြိုးပါတီကဒေါက်တာမောင်သိန်းတင်သွင်းခဲ့တဲ့အဆိုပြုချက်ကိုပယ်ချခဲ့တာနဲ့ပတ်သက်လို့ပြည်ခိုင်ပြိုးပါတီဝင်နောက်တဦးဖြစ်သူဦးတောင်အေးကအခုလိုဝေဖန်ပြောဆိုလိုက်ပါတယ
်ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နဲ့ပတ်သက်လို့ပြောခဲ့တာတွေပြောနေတာတွေကတော့အလုံးမီဒီယာတွေတည်ထားပြီးဖြစ်ပါတယ်။ဒီဟာကလက်ရှိပြည်သူ့အခြေခံဥပဒေပြင်မယ်ဆိုရင်သူ့ဥပဒေမှာကပြဋ္ဌာန်းပြီးသားဖြစ်တဲ့ဒီတိုင်းပဲတွားရမယ်ဆိုတာအချိန်ချင်းထပ်ထပ်လည်းပြောပြီးပြီ။အခုဒုတိယအချိန်ဒေါက်တာမောင်သိန်းတင်တဲ့ပြည်သူ့အခြေခံဥပဒေပြင်ဆင်တဲ့မူကြမ်းကလည်းပဲဒီမူကြမ်းကိုစကင်နေရတယ်ပဲနိုင်ငံကကိုယ်ကိုယ်တိုင်ပြောပြီးပြီ။ဒုတိယအချိန်တော့ထပ်ပြီးတော့ခင်ဗျားတို့မလုပ်သင့်ဘူး။ဒါပေမဲ့ဒီမှားတာတော့မှားပါသေးတော့နှစ်ခါမှားရင်တော့တမိုင်းကပို့ပြီးတော့ဆိုးသွားတယ်
ခိုင်ပြိုးပါတီကတင်သွင်းတဲ့ဒီအဆိုပြုဥပဒေချမ်းမှာတော့နိုင်ငံတော်သမ္မတအနေနဲ့ပုံမှန်248ခါအရဝန်ကြီးဌာနတွေကိုပြင်ဆင်ဖွဲ့စည်းမယ်ဆိုရင်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့ညှိနှိုင်းတိုင်ပင်ရမယ်ဆိုတဲ့စာသားထည့်သွင်းဖို့တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်တာနဲ့ဆိုင်တဲ့ပုံမှန်261ပြင်ဆင်ရေးအခြေခံဥပဒေပုံမှန်322ပါဖွဲ့စည်းပုံအခြေခံဥပဒေခုံရုံးရဲ့လုတ်ပိုင်권ပြင်ဆင်ရေးစတဲ့ကိစ္စတွေလည်းထည့်သွင်းထားတာပါNLD ပါတီဝင်အများစုနဲ့ဖွဲ့စည်းထားတဲ့55ဦးပါဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်ဖို့အချက်ပေါင်း3965ချက်ကိုစုစည်းပြီးပြည်အောင်စုလွှတ်တော်မှာဇူလိုင်လ15ရက်နေ့ကအစီရင်ခံစာတင်သွင်းခဲ့ကဒါကိုဆွေးနွေးမှုတွေလုပ်နေတာအခန်း1ပြီးတော့မယ်လို့ဆိုပါတယ်ဒါပေမဲ့လက်ရှိမှာတိုင်းရင်းသားပါတီတွေရဲ့သဘောထားကိုမထင်ဟနိုင်တာလှုပ်ဝက်မဲ့ပေးခွင့်မရတာတွေကြောင့်55ဦးကော်မတီတဲကနေပြီးခဲ့တဲ့ရက်ကပဲကော်မတီဝင်3ဦးနှုတ်ထွက်သွားခဲ့ပါတယ်။လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တက်မတော်နဲ့အာဏာရပါတီအကြားတိုင်းရင်းသားတွေနဲ့အာဏာရပါတီအကြားထိတ်တဲရင်ဆိုင်မှုတွေပြင်းထန်လာတာကပြင်ဆင်ရေးလုပ်ငန်းစဉ်ကိုထိခိုက်စေနိုင်တာမို့ခေါင်းဆောင်တွေအချင်းချင်းဆွေးနွေးအဖြေရှာကြဖို့လိုအပ်နေပြီလို့မြန်မာနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကထောက်ပြပြောဆိုလိုက်ပါတယ်။
ဥတိုင်းမှုမြန်မာလာလေလေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာယုံကြည်မှုနဲ့နားလည်မှုဟာရုံနေလာလေလေလို့အဲ့လိုသုံးသပ်လို့ရတယ်ဒီယုံကြည်မှုနားလည်မှုအမြန်ဆုံးပြန်ပြီးတော့တည်ဆောက်နိုင်မှုလိုအပ်တယ်လို့မြင်တယ်နောက်ပြီးတော့ပုံမှန်လေးလေးလက်ရှိအခြေအနေတိုင်းဆက်ပြီးတော့သွားနိုင်မယ်ဆိုရင်အချိန်ကုန်လူပန်းငွေကုန်ချေးကျရှိတာကလွဲရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာချီလီရောင်နဲ့ကိုဆောင်လာနိုင်ဖို့အလားအလာနေတယ်လို့မြင်ပါတ
ယ်။ NLD ပါတီကဥဆောင်လုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာဥရီနဲ့မညီဘူးဆိုတဲ့ထောက်ပြမှုတွေလည်းရှိနေသလိုအာဏာရပါတီအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာတိုင်းရင်းသားကိုယ်စားလှယ်တွေကိုမစည်းယုံနိုင်တာလက်ရှိဖွဲ့စည်းပုံမှာတက်မတော်ဘက်ကသဘောတူကမှပြင်လို့ရနိုင်အောင်ရေးဆွဲထားတာတွေကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးဟာခက်ခဲနေအောင်မယ်လို့တုံ့တက်မှုတွေရှိနေကြပါတယ်ရှင်။
မမေခပြောပြသွားတာပါရှင်ဗစ်တိုးရီးယားမြို့ကိုနေပြည်တော်မှာစစ်ဆေးနေတဲ့တရားသူကြီးဦးညိုထေဟာအုတ်နောက်သွေးကြောပေါက်သွားလို့မနေ့စက်တင်ဘာလ4ရက်နေ့ကမန္တလေးဆေးရုံမှာကွယ်လွန်သွားပါပြီ၃နှစ်နီးပါးအရွယ်မူချိုចောင်းသူလေးကိုအရမပြုကျင့်ခံခဲ့ရတဲ့အမှုမှာစီရင်ချက်မှန်ကန်တဲ့စီရင်ချက်ချမှတ်ပေးမှဖြစ်တဲ့အကြောင်းပြောကြားခဲ့တဲ့တရားသူကြီးဦးညိုထေရုတ်တရက်ကွယ်လွန်သွားတဲ့အတွက်ဗစ်တိုးရီးယားရဲ့အမှုရှေ့ဆက်ကြားနာမဲ့အခြေအနေဘယ်လိုရှိလာနိုင်ပါသလဲမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
နေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာဗစ်တိုးရီးယားအမှုကိုတာဝန်ယူစစ်ဆေးနေတဲ့ဒုတိယခရိုင်တရားသူကြီးဦးညိုထေးဟာလွန်ခဲ့တဲ့နှစ်ရက်ကအုံနောက်သွေးကြောပေါက်သွားတဲ့အတွက်မန္တလေးမြို့ပုဂ္ဂလိကဆေးရုံတရုံမှာကုသမှုခံယူခဲ့ပြီးမန္တလေးဆေးရုံကြီးကိုလွှဲပြောင်းဆေးဝါးကုသမှုခံယူနေစဉ်စက်တင်ဘာလ4ရက်နေ့ကကွယ်လွန်ခဲ့တာပါတရားသူကြီးဦးညိုထေးဟာမကွယ်လွန်မီကလည်းကြောက်ကဲ့ရောဂါခံစားနေရတဲ့အတွက်မကြာခဏဆေးရုံတက်ရောက်ကုသမှုခံယူခဲ့ရပါတယ်။ဒါအပြင်နောက်ဆုံး5ချိန်မြောက်အမှုရုံးချင်းဖြစ်တဲ့ဩဂုတ်လ28ရက်နေ့ကတရားရုံးကိုတက်ရောက်နိုင်ခြင်းမရှိတဲ့အတွက်သူနဲ့အတူအမှုကိုစစ်ဆေးနေတဲ့တွဲဖက်တရားသူကြီးဒေါ်တီရာနွယ်ကရုံးချင်းမှာဆက်လက်ကြားနာခဲ့ပါတယ်။အများပြည်သူစိတ်ဝင်တစားစောင့်ကြည့်နေတဲ့နေပြည်တော်မူချိုကျောင်းတစ်ချောင်းက၃နှစ်နီးပါးအရွယ်ကျောင်းသူတဦးအဓမ္မပြုကျင့်ခံရမှုကိုစစ်ဆေးနေတဲ့တရားသူကြီးကွယ်လွန်သွားတဲ့အတွက်ရှေ့ဆက်အမှုကြားနာမဲ့အခြေအနေမှာအဟန့်အတားတွေဖြစ်နိုင်မလားဆိုတာနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလွင်ကိုမေးကြည့်တော့
ဒီအမှုမှာတော့နှစ်ပါးထိုင်ပါတော့เนาะကျော်တီတာနွယ်ရဲ့နောက်ပြီးတော့ဒီဥညုထေးရဲ့နှစ်ပါးထိုင်ပြီးတော့သုံးလမ်းဆက်စည်းရဲ့ဆိုတော့ကျွန်တော်ပြရအဲ့တော့တာမမှုတွေမှာတော့တရားသူကြီးဆုံးပါသွားတယ်ဆိုလို့ရှိရင်အစားထိုးတဲ့နောက်တရားသူကြီးကမှုကိုအစာအိမ်ပြန်ဖြစ်တာမျိုးကျွန်တော်တို့ကြုံတွေ့ရနိုင်တယ်သို့တော်လည်းပဲယခုမှုမှာကြတော့တွဲပက်တရားသူကြီးဖြစ်တာဝန်ယူထားတဲ့ကြံကြားရေးတာဝန်ယူထားတဲ့တရားသူကြီးဒေါ်တီသာနိုရင်ကနေပြီးတော့အမှုစစ်ဆေးရေးနေမှာစဉ်ဆက်မပြတ်ရှိနေတယ်နောက်ပြီးတော့တခါဒီအမှုနဲ့လည်းရင်းနှီးနေပြီးသားဖြစ်တယ်နောက်ဆုံးအကျဉ်ရုံချင်းမှာဆိုလို့ရှိရင်လည်းညိုသေးမလာနိုင်လို့သူကိုယ်တိုင်ဥသိပြီးတော့စစ်ဆေးရတဲ့အခြေအနေမျိုးဖြစ်ပါတယ်။အဲ့တော့အခုညိုသေးကိုလွန်သွားပြီဆိုတဲ့အခါကြာလို့ရှိရင်တော့ကျွန်တော်တို့ညိုသေးစာနောက်တူထပ်မံခန့်ထားပြီးတော့ဒီမှုကိုဆက်လက်စီရင်သွားနိုင်နိုင်မယ်လို့ကျွန်တော်ညွှန်လဲပါတယ်
။အခုဗစ်တိုးရီးယားအမှုမှာဆိုရင်ကွယ်လွန်သွားတဲ့တရားသူကြီးဦးညိုထေးကသူပြောထားတာကဒီဗစ်တိုးရီးယားအမှုကိုစီရင်တဲ့နေရာမှာတကယ်မြန်မာနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေလုံထုံးလုံနည်းတွေနဲ့အညီပြည်သူတွေဖြစ်စေခြင်းနဲ့တိကျမှန်ကန်တဲ့အတိုင်းပေါ့နော်တရားရုံးကနေဆုံးဖြတ်ပေးမှဖြစ်တယ်ဆိုပြီးသူကအမခံထားတယ်လို့ပြောတယ်ပေါ့နော်သတင်းဌာနတွေမှာလည်းအဲ့လိုဖော်ပြထားတယ်ဒီလိုအမှုမှန်ပေါ်ပေါက်စရမယ်ဆိုတာမျိုးအမခံထားတဲ့တရားသူကြီးရုတ်တရက်ဒီကွယ်လွန်သွားတဲ့အခါမှာအမှုကဘလို့ဆက်ပြီးတော့ဖြစ်လာနိုင်မလဲရှင
်ဆိုတော့ပြောသလိုပဲပေါ့နော်ဆုံးချုံသွားတဲ့ကွယ်လွန်သွားတဲ့တရားသူကြီးနေရာမှာနောက်တရားသူကြီးကိုအစားထိုးမယ်ရခင်နှောင်းကဖြစ်ခဲ့ဘူးရာကတော့အဲ့ဒီလိုမျိုးတရားသူကြီးအစ်စ်ပြောင်းသွားပြီဆိုလို့ရှိရင်အမှုကိုအစအနေပြန်စစ်တဲ့ဥစ္စာလည်းရှိတယ်။ရုံးပြောင်းလျှောက်တယ်ဆိုလို့ရှိရင်လည်းတရားသူကြီးကအမှုရဲ့အကြောင်းအရာအချက်လက်တွေကိုပြပြချာချာမသိရတဲ့အတွက်အစကနေပြန်စစ်ဆေးတဲ့သာရကတွေလည်းရှိပါတယ်။သို့တော်လည်းပဲဒီအမှုမှာစတင်စစ်ဆေးခြင်းကလေးကနှစ်ပါးထိုင်တဲ့စစ်ဆေးစီရင်တာဖြစ်တဲ့အတွက်အမှုကိုအစားကနေစပြီးတော့စစ်ဆေးဖို့မလိုဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ်။နောက်ပြီးတော့ဒီမှာပြန်ကြားရေးရာရှိဖြစ်တာဝန်ယူထားတဲ့ဒေါ်တီရာနွေကလည်းပြီးခဲ့တဲ့ရုံချင်းမှာဒီမှုကိုဥပဒေပြီးတော့စစ်သွားတယ်။တပ်ပေကံတပ်တွေကလက်ခံထားတယ်ဆိုတော့ကဥညိုသေးဆုံးသွားတဲ့အတွက်တခြားတရားသူကြီးတယောက်ကိုအစားထိုးပြီးတော့ဆက်လက်ပြီးတော့စစ်ဆေးဆောင်ရွက်သွားနိုင်မိမယ်လို့ပဲကျွန်တော်တို့ကတော့ထင်မြင်ယူဆပါတယ
်။အဲ့တော့တရားသူကြီးဒီဒေါ်တီရာနွယ်အနေနဲ့ခရိုင်တရားသူကြီးဦးညိုထေးအမခံပြောခဲ့တယ်လို့မျိုးတရားသူကြီးဒေါ်တီရာနွယ်ရဲ့ကင်တွယ်ပုံအနေထားကိုရောဘယ်လိုမျှော်လင့်ထားမလဲရှင
်တရားစီရင်မှာဒါအဓိကတာဝန်ရှိတဲ့တရားသူကြီးတွေကတော့တနိုင်ငံလုံးကနေပြီးတော့အာယုံစုဆိုင်နေတဲ့ကိစ္စရမျိုးတွေမှာကတော့ဥပဒေအတိုင်းပဲဆက်လက်ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်တယ်အဲ့ဒီလိုဆောင်ရွက်သွားတဲ့သာရကကြီးလည်းကျွန်တော်တို့အများကြီးရှိတယ်လေဥပမာဥကိုညီအမှုပြတုံးကလည်းအဲ့ဒီလိုပဲမမကန်ကန်ဆူဆူစီရင်တယ်ဥပဒေအရခွင့်ပြုထားတဲ့အချက်လက်တွေကိုတရားခဏ်တွေကိုခွင့်ပြုတယ်ဥပဒေအရခွင့်ပြုတဲ့မိ мян ချက်တွေဆိုလို့ရှိရင်သူတို့တန်တပ်ပိတ်ပင်တယ်ဒါတွေကမမကန်ကန်တရားသူကြီးတွေ အရင်ဒီခုနေမှာလုတ်သွားတဲ့ဆိုတဲ့သာရကရှိနေတော့ကျွန်တော်တို့ဒီမှုမှာလည်းမှန်မှန်ကန်ကန်ပဲဆက်လက်ဆောင်ရွက်သွားလိမ့်မယ်ဆိုတာကိုပဲကျွန်တော်တို့ညွှန်လင့်ပါတယ်ခင်ဗျ
Victoria အမှု6ကြိမ်မြောက်ရုံးချင်းကိုတော့စက်တင်ဘာလ17ရက်နေ့မှာဒက္ခိဏခရိုင်တရားရုံးမှာဆက်လက်စစ်ဆေးမှာဖြစ်ပါရရှင
်။မအင်ဂျင်နိုင်ပြောပြပေးသွားတာပါရှင်။အခုမလေးရှားကတရားမဝင်မြန်မာနိုင်ငံသားတွေပြည်တွင်းကိုပြန်လာနေတဲ့အကြောင်းကိုလည်းပြောပြချင်ပါတယ်။မလေးရှားနိုင်ငံမှာတရားမဝင်အလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေတစ်လအတွင်းမှာနေရပ်ပြန်သူများလာနေတဲ့အကြောင်းမြန်မာတန်ရုံးကအတည်ပြုပါတယ်။မလေးရှားနိုင်ငံမှာတရားမဝင်ရောက်ရှိနေတဲ့နိုင်ငံခြားသားအလုပ်သမားတွေအတွက်လွတ်ငြိမ်းချမ်းသာခွင့်အဖြစ်ပြဋ္ဌာန်းထားတဲ့ဒဏ်ကြေးသက်သက်သာသာနဲ့ပြည်တော်ပြန်နိုင်တဲ့အပိသက်ပြန်နိုင်တဲ့ Back for Good ဆိုတဲ့ program တနည်းအားဖြင့်ပြောမယ်ဆိုရင် 6+1 လို့လည်းခေါ်တဲ့ဒီအစီအစဉ်ကိုစတင်အသက်ဝင်လာတဲ့ကာလမှာအခုလိုမလေးရှားရောက်မြန်မာတွေကိုတိုင်းပြည်ကိုပြန်လာနေကြတာဖြစ်တဲ့အကြောင်းအစုံလင်ကိုတော့ VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေအနေနဲ့ငားလာတွင်ဒဏ်ကြေးသက်သာစွာနဲ့နေရရေးပြန်ကြဖို့မလေးရှားပြည်ရဲ့ဝန်ကြီးဌာနကထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့ဩဂုတ်လ10ရက်နေ့ကနေစတင်ပြီးဒီအစီအစဉ်ကိုဆောင်ရွက်ခဲ့တာပါအခုခါမှာတော့မလေးရှားနိုင်ငံမှာတနိုင်ငံလုံးနဲ့အဖမ်းဆီးတွေရှိနေတာကြောင့်အဲ့ဒီအစီအစဉ်နဲ့မြန်မာတွေနေရပြင်နေကြပြီဖြစ်တဲ့အကြောင်းမြန်မာတန်ယုံကိုစားပြုပြီးမလေးရှားနိုင်ငံထိပ်သီးစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်ကအခုလိုပြောပြပါတယ်
ဆိုတော့ဒဏ်ကြီးများလို့မပြန်နိုင်သေးတဲ့လူတွေကအခုချိန်မှာတော့ပြန်သွားကြတာတွေရှိတယ်ဆိုတော့ကြပါတော့ပထမနဲ့နီးလန်းနဲ့သုံးတယ်ဆမ်းပြီးပြန်ပို့တယ်အခုဒဏ်ကြေးတသက်တာနာနဲ့ဟိုသူတို့ဆောင်ပြီးပြန်ပို့ခိုင်းတယ်အဲ့တော့တရားမဝင်လူရင်ရော့နေသွားလीသူတို့တက်ပို့ပြီးတော့ဟိုဖြစ်လीပေါ့နော်ဘာလို့သူနိုင်ငံတရားမဝင်အလုပ်သမားရမ်းများလာတယ်အပြင်သူနိုင်ငံလူညုံရေးကဆိတ်ချမှုအားနည်းလာတယ်အဲ့ဒါကိုပဲသူတို့ကအဓိကထားပြီးဆောင်ရွက်တာဖြစ်တဲ့အတွက်ခန်းနာစီးရတယ်အခုလုံငယ်လုံနေတော့မယ်အဲ့တော့လူတွေကအဖမ်းစီးရှိရင်ဖြောက်ပြီးပြန်ကြမှာပဲအဲ့တော့အဖမ်းစီးကတော့ဒီဒီဇင်ဘာဟိုအချိကိုလည်းဖမ်းနေအောင်ပါပဲဒီဇင်ဘာကျော်သွားရင်လည်းဖမ်းနေအောင်ပါပဲအခုဒီတန်ကြီးတက်တာနဲ့ပြန်ခွင့်ရလို့ပြန်မယ်ဆိုရင်လည်းသူတို့ကဒီ overseas ကလည်းသူ့ဝင်လူညော့နေသွားမှာပဲဒီသူကဖမ်းရတဲ့ဆိုင်ကိုပိုင်ကိုတန်ကြီးပေးဆောင်ပြီးပြန်နေဆိုရင်သူတို့အတွက်လည်းအစိုးရရဲ့ budget တခုလည်းရတယ်အဲလူကြီးလည်းညော့သွားတာပေါ့နော်ဖမ်းရကြတော့သူတို့ကသူတို့ဘက်ကဆုံးရှုံးမှုကြီးပဲများတယ်ဘာလို့ဒီလိုဖမ်းလိုက်ပြီးဆိုတော့သူတို့ရွှေးတာမွေးတာတွေနေဖို့ထိုင်ဖို့တွေစီစဉ်ပေးရတယ်ဒါမျိုးတွေအဆရှိနေတဲ့ခါကျတော့ဖမ်းတာစီးတာကိုတော့သူတို့စိတ်အာတီးသားမရှိဘူးဒီလိုမျိုးတန်ကြီးနဲ့များများဆက်ဆက်ပြန်နေတဲ့ဟာကိုပဲသူတို့ကလူလာတယ
်တရားမဝင်နေထိုင်နေသူတွေအနေနဲ့ Back for Good လို့ခေါ်တဲ့မိမိနိုင်ငံကိုအကောင်းဆုံးပြန်လို့ရတယ်ဆိုတဲ့အစီအစဉ်ကိုထုတ်ပြန်ခဲ့ပြီးဒဏ်ကြေးက600 special pass ဖြစ်တဲ့ခွင့်ပြုလက်မှတ်ဖိုးက100နဲ့မလေးရှားငွေစုစုပေါင်း900ဒဏ်ကြေးဆောင်ပြီးနေရပြန်ရမယ့်အစီအစဉ်ဟာ2019ခုနှစ်ဩဂုတ်လ10ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိသတ်မှတ်ပေးထားတာပါဒီလိုဒဏ်ကြေးတက်တာစွာနဲ့နေရပြန်ခွင့်ရတဲ့အစီအစဉ်ကိုလွန်ခဲ့တဲ့တစ်နှစ်ခန့်ကလုပ်ခဲ့ပေမဲ့နောက်ပိုင်းမှာအဲ့ဒီလိုအစီအစဉ်တွေမရှိတော့တာကြောင့်နေရပြန်မဲ့သူတွေအခက်အခဲတွေရှိခဲ့တယ်လို့လည်းဆိုပါတယ်အခုအသေးထုတ်ပြန်လိုက်တဲ့အစီအစဉ်မှာ9လအတွင်းဒဏ်ကြေးတက်တာစွာနဲ့ပြန်ရမယ့်အစီအစဉ်ကြောင့်ရောဇက်တိုက်ဖမ်းဆီးမှုတွေရှိနေတာကြောင့်ပါနေရပြန်မဲ့သူတွေများလာတယ်လို့လည်းကိုတီးယားမောင်မောင်ကဆိုပါတယ်မြန်မာလူသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အရေးဝန်ကြီးဌာနအလုသမားညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ကင်နေကြတဲ့အလုပ်သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလုပ်သမား9000ထက်မနည်းရှိနေတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကင်နေကြသူတွေလည်း3000ချီရှိပါတယ်ရှင်
မအေးအေးမှပြပြသွားတာပါရှင်ကျမတို့ VOE ကိုအီးမေးလ်ကတဆင့်ဝေဖန်ကြံပြုလို့တဲ့နားဆင်လို့တဲ့တေးသချင်းတောင်းယူလို့တဲ့ဆိုရင် burmese.voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။VOA American တန်ခါကြာသပတေးနေ့မနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Vamis News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းမှာကတော့
လက်ရှိသုံးဘွဲနဲ့ပတ်သက်လာလို့ရှိရင်ဥသိမ်းစိန်လက်ထက်တည်းကမပြေလည်တဲ့ပြဿနာလို့ပြောရပါမယ်2015စက်တင်ဘာလ9ရက်နေ့မှာဒီသုံးဘွဲနဲ့ပတ်သက်ပြီးတော့
ငင်းချမ်းရေးနဲ့အပြစ်ရရေးအတွက်ခြေခြေမြင့်မြင့်တိုးတက်မှုတစုံတရာမကြားရသေးတဲ့အပေါ်မြန်မာရေးလိလသုံးသက်သူဦးမောင်မောင်စိုးနဲ့ဆွေးနွေးထားကြတာကိုနားဆင်ရမှာဖြစ်ပါတယ်အဲ့ဒီနောက်သူယုံကြည်ရာအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါရှင်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်မတ်ဤတန်စင်နဲ့ဥကျော်စံသားတို့ကောက်နှုတ်စူးစီးတင်ပြထားတာကိုနားဆင်ကြရပါမယ်ရှင်
။ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံမှာပဲအပြီးတိုင်းနေထိုင်တော့မယ်ဆိုရင်ဘာဖြစ်လာမလဲဆိုတဲ့ကောင်းစဉ်နဲ့ Claudette Kilcoy က CFR.org မှာစက်တင်ဘာလ4ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာစစ်တပ်ရဲ့ရခိုင်ပြည်နယ်အတွင်းနေမြေရှင်းလင်းရေးကြောင့်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုပြန်လာဖို့ဒီလအစောပိုင်းမှာမြန်မာစိုးရွားကကြိုးပမ်းခဲ့တယ်လို့ရေးထားပါတယ်။ရိုဟင်ဂျာတွေနေရာရင်းကိုပြန်လာနိုင်ရေးနိုဝင်ဘာလမှာပထမကြိမ်စူးစမ်းခဲ့ပြီးတော့ဒုတိယကြိမ်ဖြစ်ဒီလအစောပိုင်းမှာဘင်္ဂလားဒေ့ရှ်နဲ့မြန်မာစိုးရွားတို့ပူးပေါင်းပြီးတော့ရိုဟင်ဂျာ3,000လောက်မြန်မာနိုင်ငံကိုပြန်လာဖို့အတည်ပြုခဲ့ပေမဲ့တယောက်မှပြန်မလာတဲ့အပြင်ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းကိုပြန်သွားရင်သွားဒါမှမဟုတ်လဲပုန်းရှောင်နေကြတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်ဒေသမှာပြည်ပခါဖြစ်ခဲ့တဲ့ဆိုပေမဲ့လည်းဒီနေ့အချိန်ထိလည်းမတည်ငြိမ်သေးတဲ့အခြေအနေမှာရှိနေသေးတယ်လို့ရေးထားပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတိုင်းရင်းသားတွေပါအုံအိမ်ဆွတ်ခွာထွက်ပြေးနေရတဲ့အခြေအနေဖြစ်နေတယ်ဆိုပြီးတော့ဆောင်းပါးရှင်ကဆိုပါတယ်။ရိုဟင်ဂျာတွေဘေးကင်းလုံခြုံစွာပြန်လာနိုင်မယ့်အခြေအနေမရှိသေးပေမဲ့လည်းမြန်မာစစ်ရဲကပြန်ခေါ်နေတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကိုပြန်လာမယ့်အစားရိုဟင်ဂျာတပ်တန်းကျော်ဟာဘင်္ဂလားဒေ့ရှ်မှာပဲအချိန်ကန့်သတ်မရှိဆက်နေမယ့်အခြေအနေဖြစ်လာနိုင်ပါတယ်။ဒီလိုအခြေအနေမျိုးကိုတော့ဘင်္ဂလားဒေ့ရှ်ဆိုရကလုံးဝသဘောကျမှာမဟုတ်ဘူးလို့ဘာတစ်လစ်နာကမြင်တဲ့အကြောင်းရေးသားထားပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းကြီးတွေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတွေဖြစ်နေပြီးတော့လူတွေပြည့်ကျက်နေတယ်လို့ယောဂါပိုးကူးစက်နိုင်ခြင်းများပြီးလူကုန်ကူးမှုအနေနဲ့လဲဆိုရင်ရတယ်လို့ဆိုပါတယ်။ရွှေပြောင်းနေထိုင်လို့သူတွေကဘင်္ဂလားဒေ့ရှ်ဒေသခံတွေစီကအလောက်ကင်ခွလန်းတွေလူမာကိုလည်းစွရင်ကြသလိုဒုက္ခတွေစခန်းကြီးတွေကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်စေဆိုပြီးတော့လည်းတင်နာကဆိုးရဲအကြောင်းရေးသားထားပါတယ်။ဒုက္ခတွေပဲဘင်္ဂလားဒေ့ရှ်မှာနေတာကြားလေးအစွန်းရောက်အကြမ်းဖက်အဖွဲ့တွေစီယုံဖို့ပြစ်မှတ်ထားရလွယ်ကူလေးဖြစ်မှာကိုလည်းစွရင်ကြတယ်လို့ဆိုပါတယ်။မြန်မာပြည်ကိုပြင်ရင်ဘာဖြစ်မလဲမသိရတဲ့အခြေအနေမှာဘင်္ဂလားဒေ့ရှ်မှာပဲကြာကြာဆက်နေဖို့ကိုရွေးချယ်ကြမှာပဲလို့စေတနာကမှတ်ချက်ပေးထားတာကိုရေးသားထားပါတယ်။ဒီလိုအခြေအနေအမှန်တကယ်ဖြစ်လာရင်ဘင်္ဂလားဒေ့ရှ်ကူညီပေးရအဖွဲ့တွေနဲ့တခြားဆွေရတွေကဘာကူနိုင်မှာလဲဆိုပြီးတော့ဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်။မြန်မာနိုင်ငံကိုပြန်နိုင်ရင်ပြန်ဒါမှမဟုတ်လဲမလေးရှား၊အင်ဒိုနီးရှားနဲ့ကနေဒါတို့လိုတတိယနိုင်ငံကိုပြန်ချွေချေချနိုင်ဖို့စဉ်းစားရမယ်လို့ဆိုပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်မှာပဲအချိန်ကြာနေသွားနိုင်တယ်ဆိုတဲ့အခြေအနေကိုတော့ဘင်္ဂလားဒေ့ရှ်ဆိုရပါဝင်အားလုံးကပြင်ဆင်ထားရမှာပဲလို့យေတာထားတာကိုဖော်ပြပါတယ်ရှင်
။အသံပြည်နယ်ကနိုင်ငံမဲ့များအိန္ဒိယနိုင်ငံရေးတံကိုဘင်္ဂလားဒေ့ရှ်ခံရခြင်းဆိုတဲ့ကောင်းစဉ်နဲ့ jennysafak.com မှာဒက်ကအခြေစိုက်သတင်းစာဆရာတူရဲ့ဆောင်းပါးကိုဖတ်ရပါတယ်။အိန္ဒိယမြောက်ပိုင်းအသံပြည်နယ်ကလူ200,000လောက်ကိုနိုင်ငံသားအဖြစ်ရုပ်သိမ်းမယ်ဆိုရင်ဘင်္ဂလားဒေ့ရှ်ပဲကြာကအနည်းနဲ့ခံရမယ်ဆိုတာသံသယရှိစရာမလိုဘူးလို့စာရေးပါတယ်။သူတို့ဟာ1981နောက်ပိုင်းဝင်ရောက်လာတဲ့တရားမဝင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့အိန္ဒိယအာဏာပိုင်တွေကဆိုကြပါတယ်။1981ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစပွဲကဟိန္ဒူနဲ့မွတ်စလင်စုစုပေါင်းသက်20လောက်ဟာဟိန္ဒူလူများစုနေထိုင်တဲ့အိန္ဒိယနိုင်ငံဘက်မှာခိုလွန်ခဲ့ကြပြီးစစ်ပြီးတဲ့အခါမှာတော့အများစုပြန်သွားခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံအာနာယဟိန္ဒူအမျိုးသားရေးပါတီ BJP ဟာမွတ်စလင်သုံးပုံတစ်ပုံနေထိုင်တဲ့အာဇမ်ပြည်နယ်လူဦးရေပြန်ကျဲနေမှုကိုပြောင်းလဲပြစ်ဖို့စီစဉ်နေဟန်ရှိတယ်လို့လည်းဆိုပါတယ်။အိန္ဒိယရဲ့ NRC ခေါ်နိုင်ငံသားမှတ်ပုံနဲ့ကိစ္စဟာသူ့ပြည်တွင်းရေးပြဿနာသာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကယူဆထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးကောင်းနေပေမဲ့ အိန္ဒိယနိုင်ငံအာသံပြည်နယ်ဝန်ကြီးချုပ်ပရမီလာရာမီဘရာဟမန်ကတော့ဥပဒေမဲ့ဝင်ရောက်လာသူတွေကိုမောင်းထုတ်မယ်လို့ပြောထားပါတယ်တဲ့။သမိုင်းကိုပြန်ကြည့်ရင်1905ခုနှစ်မှာဗြိတိရှ်ကိုလိုနီအစိုးရကအာသံပြည်နယ်ကိုလူမျိုးစုံပြည်နယ်တစ်ခုအဖြစ်ပြောင်းလဲဖွဲ့စည်းခဲ့တာပါ။ထိုစဉ်ကအိန္ဒိယပြည်ခံချုပ်လော့ဒ်ကာဇင်ဟာဒါကာကိုအရှေ့ဘင်္ဂလားပြည်နယ်ရဲ့မြို့တော်အဖြစ်သတ်မှတ်ပြီးအာသံပြည်နယ်ဟာအဲ့ဒီဒေသရဲ့ကြောထောက်နောက်ခံဒေသဖြစ်လာခဲ့ပါတယ်တဲ့။အခုခါမှာတော့အဲ့ဒီအရှေ့ဘင်္ဂလားပြည်နယ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်လာခဲ့ပါပြီ။1948မှာအိန္ဒိယတိုက်ငယ်ကဗြိတိရှ်တွေပြန်လည်ထတ်ခေါ်ပြီးတဲ့နောက်အိန္ဒိယနဲ့အဲ့ဒီနိုင်ငံရဲ့တစ်ဖက်တစ်ချက်မှာပါကစ္စတန်နိုင်ငံနှစ်ချမ်းတည်ဆည်လာခဲ့ပါတယ်တဲ့။အဲ့ဒီတော့လူရေ15သန်းနေရာပြောင်းရွှေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးမားဆုံးလူထုရွှေ့ပြောင်းမှုဖြစ်ခဲ့ပါတယ်တဲ့။ဘင်္ဂလားဒေ့ရှ်စစ်ပွဲဖြစ်ပွားတော့လေလူရေသန်းပေါင်း20လောက်နေရာပြောင်းရွှေ့ခဲ့ရပြန်ပါတယ်။1980ပြည်လွန်နောက်ပိုင်းမှာမြန်မာအနာပိုင်တွေကြောင့်မြန်မာနိုင်ငံကိုစွန့်ခွာထွက်ပြေးလာခဲ့ကြရတဲ့ဖြစ်ရတယ်ပဲသုံးကြိမ်တိတိရှိခဲ့ပြီလို့ဆိုပါတယ်။လူနေပြုတ်သိလွန်လို့လူဦးရေပောက်ကွဲမှုနယ်မြေအဖြစ်တစ်ချိန်ကသတ်မှတ်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ဟာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာတော့စီးပွားရေးဖွံ့ဖြိုးမှု600ခိုင်နှုန်းကနေ700ခိုင်နှုန်းအထိရှိလာခဲ့ပြီးချီးကျူးခံခဲ့ရပါတဲ့။သို့သော်လည်းပဲအခုအခါမှာတော့ရိုဟင်ဂျာပြည်နာဟာဘင်္ဂလားဒေ့ရှ်အတွက်နောက်ထပ်အချိန်ကြိုက်ပုံနောက်ထပ်အချင်းကိုက်ဘုံတလုံးဖြစ်လာခဲ့ပါတယ်တဲ့ဒီဒုက္ခသည်တွေအတွက်လိုအပ်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လိုအပ်တဲ့အမေရိကန်ဒေါ်လာသန်းပေါင်း920လောက်အထက်ကအခုလောလောဆယ်မှာသန်းပေါင်း330လောက်ပဲရရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့တိုင်ဝင်စီးနေရာဖော်ပြထားတယ်လို့လည်းဆိုပါတယ်ဒီအချိန်မှာအိန္ဒိယနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးကိစ္စကလည်းပဲဘင်္ဂလားဒေ့ရှ်နိုင်ငံအတွက်တမောင့်ဖြစ်လာနေတယ်လို့យေတာထားပါတယ်ခင်ဗျာ
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဗီဒီယိုရဲ့ကြာသပတေးနေ့မနေ့ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်အခုဆက်ပြီးတော့ဒါစင်လေ့လာကြရမယ် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချပေးထားပါလိမ့်ရှင်
နဲ့တွင်ပြမယ် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်က
pass the buck
ကိုပြန်ပြီးကိုကရမယ်ဆိုရင်တော့ဒီနေရာမှာ buck buck ကသမင်းဘူး horn horn ကဥကြိုးဆိုတော့ buck horn သမင်းကြိုးလို့ဆိုပါတယ်ဒီနေရာမှာ buck horn knife ကသမင်းကြိုးလက်ကင်ရှိတဲ့ဓာတ်ပါအဲ့ဒီဒါကိုရှေ့အမေရိကန်ကောက်ဘွိုက်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် Buckhorn Knife သမင်းကြိုးလက်ကင်ရှိတဲ့ဒါကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလို့ဒါဖြစ်ပါတယ်ဒါကြောင့်မို့ Buckhorn အတူကို Buck ဆိုပြီးတော့သုံးတာဖြစ်ပါတယ် idiom အသဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုညှိညွှန်းပြောဆိုတာဖြစ်ပါတယ်။ဒီအသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါ။သူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်။ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ထားကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ။1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောကြရမှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုညှိနှွမ်းခဲ့ပါလေဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops here no one else can do the deciding for him That's his job.
Tamra ha bedu be phisi phisi asong pya pya me dawin ha tu ma be shi ba de bedu ga ma tu ko za ma song pya pi nai ma bu a ra tu ye dawin ba lo theibe ya ba de uma go naw ta khaw na si chi cha ya aw.
The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job. The buck stops here.
Taladan season tolling beneath American style Irian though English and Zago Nasin Geja Rapia Parishin, a cum yama ye tonta checko sabido Nasin Jayama. Yamanang in a suya, Ninjan Yikusle Pune, Miao Pai Maha make Tongueru yet swinuway, not had the job, Bison Toga be me, Ninjan yin at Pia ye to a chichi mimi to the mood zone diaro, Majaya di Babu. Dilo tea out de yalet dwe potra lavo dwe, a dika sunuyame jangyaga bale, Badurega sopia piamle surago, Nyamananga ye tonta to umamasone ujo zantaru, sunwe tonta taja valeshe.
Jawang Dikina, Dikine, you know, sunijin at jangyagara. မြန်မာနိုင်ငံရဲ့ဒီမိုကရေစီခင်းတဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တင်တဲ့ထင်ပါတယ်လွတ်လပ်ရပြီးခါစားချင်းနှုန်းရဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခုNLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံကြီးကတော့အတော်လေးကွာမဲ့ထင်ပါတယ်ဆရာအဓိကဘာနှိုင်းယှဉ်လိုပါလဲဆရာအင်းအဲဟိုကတော့ဟိုနိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာ
မတူဘူးပေါ့ဒါပေမဲ့အဲ့ဒီကင်းနဲ့ဂုကင်းနဲ့မှာဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုံကိုရေးပေါ့ညာနိုင်ငံရေးတဲ့ပုံကိုရေးကအဓိကဖြစ်နေတာပေါ့
တော်ရရှင်များကိုအထူးပဲတောင်းပန်ပါတယ်ရှင်ကျမတို့အတန်ဖိုင်မှာရင်ပြီးတော့ထုတ်လွှင့်ပေးမိတာဖြစ်ပါတယ်အခုကျမတို့အတန်ဖိုင်ကိုလဲဖို့စူးစမ်းပေးနေပါတယ်အခုဒီဥမောင်မောင်ဆိုးနဲ့ဥကျော်စံသားတို့ရဲ့ဆွေနှွေးသုံးသက်ချက်ဖိုင်အစ်စ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်အခုဥမောင်မောင်ဆိုးနဲ့ဥကျော်စံသားတို့ရဲ့အတန်ဖိုင်ကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်ကျမတို့ VOA ရဲ့ဒီဆွေနွေကန်အစီအစဉ်တွေကိုဒီကြာသာပတင်းနေ့မနေ့ခင်းမှာနားဆင်နေကြရတာဖြစ်ပါတယ် VOA ကိုဆက်သွယ်လို့ရဆိုရင်တော့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေလိုပဲ VOA ရဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်းည9နာရီ Radio အစီအစဉ်ပြပချင်း Intercept 70နဲ့ Mia Set 3တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုဦးကျော်ဇန်သားနဲ့ဦးမောင်မောင်ဆိုးတို့ရဲ့ဆွေးနွေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါရမရှင
်ဦးမောင်မောင်ဆိုးခင်ဗျာမကြသည်ခင်ကမြန်မာနိုင်ငံမှာဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာအစိုးရအကြဆွေးနွေးမှုတွေပြန်ဆတယ်လို့ကြားပါတယ်။အဲဒီမှာအကောင်ဆုံးရလဒ်တွေပေါ်ထွက်လာတဲ့ဆိုပြီးပြောတာလည်းကြားလိုက်ရပါတယ်။အကုန်လုံးကိုလွှမ်းခြုံပြီးတော့အဲဒီပြီးခဲ့တဲ့ဆွေးနွေးပွဲအကြောင်းလေးကိုအကျဉ်းချုပ်နည်းနည်းသုံးသပ်ပြပါလားခင်ဗျာ။ဘလောက်ရှိကိုရွေ့လာတယ်လဲနိုင်ငံရေးအလားအလာအတွက်ဆိုတာ
။ဒီဇင်ဘာ27ရက်နေ့သမလောကနေပြစ်ခတ်ရစဲချင်ညာပြီးတော့ရပောင်း130ကျတဲ့အခါမှာဧပြီ30ရက်နေ့မှာမူဆယ်မှာတကြင်ဆွနွေးပါလေအဲမူဆယ်ဆွနွေးပွဲမှာအဲနာလက်နက်ကင်ဖွဲ့တွေဘက်ကနေပြီးတော့သူတို့ဘက်ကအဆိုပြုချက်ပေါ့ပြစ်ခတ်ရဘိုင်လက်ထရီထိုးရင်းနဲ့ပတ်သက်အဆိုပြုချက်မှာလေနောက်သမလောကနေပြီးတော့သက်သန်းတိုးထွားတဲ့2လပြည့်တဲ့ဂျွန်30ရက်နေ့မှာမိုင်းလာမှာတကြင်ဆက်တွေ့ပါတယ်ကျူရဲ့အချိန်မှာလည်းပဲတမလို့ဘက်ကနေပြီးဆူပြီးကျက်ပြန်ပေးပါတယ်နောက်တစ်ခါနောက်နှစ်လတက်တန်းပြီးတဲ့ဩဂုတ်30ရက်နေ့မှာခြိုက်တုံမှာတစ်ခါတွေ့ပါတယ်ဘိုင်လက်ထရယ်နဲ့ပတ်သက်ပြီးတော့ဆက်ဆွေးနွေးပါတယ်ဆိုတော့မြောက်ပိုင်း3ဘွဲ့နဲ့ပတ်သက်ပြီးတော့ 2015လောက်ကဒီ ballot ထွက်ထူးအတွက်ကျွန်တော်ဘက်ကသဘောမထားဘဲနဲ့အခု2018နှစ်ကုန်ပိုင်းမှာအပြန်အလှန် statement တွေကြေညာချက်တွေထုတ်ပြီးတော့ ballot ထွက်ထူးသဘောတူထားပါတယ်။ဒါပေမဲ့တကယ်တမ်းသူ့ဆုံဆွေးနွေးတဲ့အခါမှာကွာဟားချက်တွေရှိပါတယ်။ရှိတယ်ဆိုတာကတော့ကျွန်တော်ဘက်ကအဆိုပြုချက်ကတော့တက်တင်နဲ့ပတ်သက်ပြီးညာထားထားရင်းနဲ့ပတ်သက်တဲ့ဆိုပြချက်ကကိုကန့်ဖွဲ့သည်ကိုကန့်ဒေသဟိုဝိုင်းအေရီးယားမှာပဲနေရမယ်တီအန်အေသည်တီအန်အေဒေသပလောင်ကိုပိုင်းဟုတ်ချွေဒေသမှာပဲနေရမယ်အေရီးယားလိုက်စာမှာပဲပြန်နေရမယ်ဆိုရဲဆိုပြချက်ရှိပါတယ်ဒီမြောက်ပိုင်းသုံးဘွဲ့ဘက်ကဆိုပြချက်ကတော့သူတို့လက်ရှိအပြစ်ခိုက်ရက်စဲရင်ရက်စဲနေရာမှာတက်တည်ရက်ပြီးတော့တက်တည်ရက်တဲ့နေရာမှာပဲဒီခါရစေဘူးတင်ပြထားရှိပါတယ်အဲ့နှစ်ခုကအရန်ကွာဟပါတယ်အဲ့ဒီကွာဟတဲ့အခြေအနေပေါ်မှာဒီနေ့စစ်သက်ဆွေးနွေးလို့မရဘူးလို့ထင်ပါတယ
်ဆိုတော့အပြစ်ခရစေတဲ့နေရာမှာပဲတက်တီကိုဆက်ပြီးဆွဲခွင်းပြုရမယ်ပေါ့သူတို့ဘာတောင်းဆိုတာ
နောက်ပိုင်းသုံးဘက်တောင်းဆိုတာတော့အပြစ်ခရစေတဲ့နေရာမှာရှိတဲ့တက်တီကိုတည်ရှိဖို့တည်ရှိခွင့်တောင်းဆိုတာပါတက်ဖက်ကတော့မဟုတ်ပါဘူးတက်ဖက်ကတော့အပြစ်ခရစဲမယ်ဒါပေမဲ့တက်တစ်ဆက်ကမြဝိုင်းသုံးတက်တရသူတို့သတ်မှတ်တဲ့နေရာမှာနေရမယ်လို့တောင်းဆိုတာပါအဲဒီနှစ်ခုကကွာချက်အရင်ကြီးမားပါလေ
ဆိုတော့အခုနောက်ဆုံးတွေ့ဆုံခဲ့တဲ့အခါမှာဒီကွာချက်ကိုပုံမိုနိစပ်သွားစေနိုင်မဲ့အလားအလာတော့တွေ့ရပါလား
ဟုတ်နောက်ဆုံးတွေ့ဆုံတဲ့နေရာမှာလည်းအဲဒီကွာချက်နိစပ်ဖွဲ့စေအလားအလာမရှိပါဘူးဟောဆိုအပြစ်ခရစဲလုံးမဲ့ဆိုပေမဲ့ပြည့်ရပေမဲ့တက်ရတာမဟုတ်ဘူးဆိုတဲ့ဟာမျိုးဒီငင်းကုန်ရှင်ကတောင်းဆိုထားပါတယ်သူကတက်ရတာမဟုတ်ဆိုတာအပြည့်ရပေမဲ့အပြည့်ရတဲ့နေရာမှာတက်တည်ရှိရလက်မခံဘူးတက်တည်ရှိမှုနဲ့ပတ်သက်လာရင်တော့အစိုးရဘက်ကတောင်းဆိုထားတဲ့နေရာမှာနေရမယ်ဆိုတဲ့တောင်းဆိုမှုမျိုးရှိပါတယ်ဒီရှင်မျိုးကအဲ့တော့နှစ်ဖက်သဘောတူညီမှုရဖို့ခက်ခဲနေတော့မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်တခုနှိုင်းစင်ပြီးမေးချင်တာသမနာဦးသိန်းစိန်လက်ထက်တုန်းကဒီတိုင်းသားလက်နက်ကင်တွေနဲ့အစိုးရနဲ့ငြိမ်းချမ်းရေးစစ်ဆေးမှုဟာပူပြီးတော့ခီးရောက်ခဲ့တယ်ထိရောက်ခဲ့တယ်လို့ပြောကြပါတယ်အဲ့ဒါမှန်ကောင်းမှန်ပါလိမ့်မယ်ဒါပေမဲ့အဲ့ဒီနေရာမှာလူတချို့ကဘာလို့အမှတ်ပေးကြသလဲဆိုရင်ငြိမ်းချမ်းရေးစစ်ဆေးတဲ့လူတွေဟာသိရင်းနှီးတယ်ပုဂ္ဂိုလ်ရေးရင်းနှီးမှုကတဆင့်တိဆောက်ကြတယ်အတူစားရတောက်ကြအဲ့လို level ဖက်ပြီးတော့ဆွေးနွေးတယ်ဆိုတာကိုပြောကြတယ်ကျွန်တော်ဘဝင်မကြပါဘူးတကယ်တော့ personality ကြောင့်လူပုဂ္ဂိုလ်ရင်းနှီးမှုကြောင့်ငင်းချမ်းရေးကိုတခြားလို့ရမလားဒီလိုပြဿနာဇင်းမြစ်ကိုဆက်ပြီးတော့ညှိနှိုင်းမှုမရှိဘဲနဲ့အဲ့လိုတိဆောက်တဲ့အတွက်ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်တဲ့အတွက်ငင်းချမ်းရေးအလားအလာကောင်းခဲ့တယ်ဆိုတာလက်ခံနိုင်ပါလားဥပမာဆို
တော့တစ်ဖက်ကဆိုရင်ပုဂ္ဂိုလ်ရေးရင်းနှီးမှုရှိရင်ပို့ပြီးတော့ပြောလို့ဆိုလို့လွယ်တယ်ဆိုတော့အမှန်ပါပဲဒါပေမဲ့အဲ့ဒီကုသနာတော့ပြဿနာမဖြစ်စေနိုင်ပါဘူးလက်ရှိသုံးဘွဲနဲ့ပတ်သက်လာလို့ရှိရင်ဥသိမ့်စိန်လက်ထက်တည်းကမပြေလည်တဲ့ပြဿနာလို့ပြောရပါမယ်။စက်တင်ဘာလဒီ9ရက်နေ့2015စက်တင်ဘာလ9ရက်နေ့မှာဒီသုံးဘွဲနဲ့ပတ်သက်ပြီးတော့သမ္မတဥသိမ့်စိန်နဲ့တက်မတော်ဘက်ကနေပြီးတော့ NCA ထိုးလက်မခံခဲ့တဲ့အတွက် KNA ပါဝင်ဖွဲ့ချွာ NCA လက်မှတ်ထိုးညှင်းပယ်ခဲ့တာတွေ့ရပါတယ်။အဲ့တော့ဒီသုံးဘွဲပြဿနာကဥသိမ့်စိန်လက်ထက်တည်းမပြေလည်ခဲ့တဲ့ပြဿနာလို့ပြောရပါတယ်ခင်ဗျာ။
ဟုတ်ကဲ့ now ကျွန်တော်အဲ့ဒီဟာနဲ့ဆက်ဆက်ပြီးတော့ကျွန်တော်စဉ်းစားမိတာရှိရသေးတယ်။ဟိုထောက်လှမ်းရေးအကြီးအကဲဗိုလ်ချုပ်ခင်ညွန့်လက်ထက်တုန်းက KIA KIO နဲ့ဝါရုနဲ့ငင်းချမ်းရေးရရှိခဲ့တယ်ဆိုတာလဲသူကတရင်တိုင်းနဲ့သိရင်နှင်းနှီးသွားလာပြီးတော့ပုဂ္ဂိုလ်ရေးကိုအခြေခံတိဆောက်ခဲ့တဲ့အပြစ်ရဆဲရေးလို့ထင်ပါတယ်။နောက်တော့လည်းပဲအခြေခံပြဿနာကို issues ကိုမဖြေရှင်းနိုင်တဲ့အတွက်ကြောင့်ပြန်ပြီးတော့ပြတ်သွားတာပဲလို့ကျွန်တော်ကတော့စဉ်းစားမိပါတယ်။ဥမာဆိုအမှန်ပါရဲ့လားခင်ဗျာ။
မမလည်းခင်ဗျာဝါနဲ့ပတ်သက်လို့ဦးခင်ညွန်းနဲ့ဆက်ဆံရေးရန်ကောင်းပါလေဥမာဝါနဲ့ပတ်သက်လာရင်ဒါပေမဲ့ဦးခင်ညွန်းပြုတ်သွားတဲ့အခါမှာဝါနဲ့ဆက်ဆံရေးဒီနေ့တင်းမာနေတာတော့ရှောင်လဲလို့မရတဲ့ကိစ္စပါအလားတူ KAI နဲ့ပတ်သက်လို့လည်းဒီနေ့ထိ bilateral တော့မထိုးနိုင်သေးတဲ့အခြေအနေမျိုးပါပုဂ္ဂိုလ်ရေးရရင်းနှီးမှုဒီတချို့ကိစ္စတွေကိုကြော်လွှားနိုင်ပေမဲ့တကယ်တော့မူမောရဆိုင်ရာပြဿနာတွေဖြစ်ရှိမှုဆိုလို့ရှိရင်တော့လက်တွေ့ကြကြဖြစ်ရှိမှုလိုအပ်မယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့မူအကြောင်းကိုပြောကြမယ်ဆိုရင်အဓိကအကြဆုံးဘယ်ကိစ္စကိုသူတို့သဘောတူဖို့လိုပါလဲခင်ဗျာမူတစ်ခုကိုပြောမယ်ဆိုရင်ဘယ်ဟာကိုသဘောတူရင်ဖြင့်ငါ ငါတို့ဆစ်ဆက်လို့ရပြီဆိုပြီးတော့ဘယ်မူကို focus လုပ်ပြီးတော့သူတို့ဒီတိုင်းသင်ပါတယ
်တော့ဆယ်အပြည့်အဝပြောမှဆိုရင်တော့တက်နေရချာရေးနဲ့ဆိုင်နေဆိုင်နေမှာတက်ပါတယ်တော့ဆယ်ဝါရူ KNU နဲ့ပတ်သက်လာရင်တက်နေရချာညာချာထိုင်နဲ့ပတ်သက်ပြီးတော့လက်ရှိနှစ်ဖက်တက်တွေရှိတဲ့နေရာကိုအတိအမှတ်ပြုထားတဲ့အခါမှာပြဿနာတော့မရှိဘူးလို့ထင်ပါတယ်ဒါပေမဲ့အခုနောက်ထပ်လာတဲ့တက်တွေဖြစ်တဲ့ကိုကန့် PNL ဒီနုနယ်ပတ်သက်ပြီးတော့တနင်္လာခြားခိုင်းနဲ့ပတ်သက်ပြီးတော့အငင်းပွားနေဆိုလို့ရှိရင်တော့အဲ့ဒါပြဿနာဖြစ်ရှိမှုခက်ခဲနေဦးမယ်လို့ထင်ပါတယ်ခင်ဗျာ
နောက်တစ်ခုကသူကပြောကြတယ်ဒီအစိုးရကုစလေဒက်မှာတမန်တော်ရဲ့ကုစလေမပါတဲ့အတွက်ကြောင့်အဲ့ဒီကိစ္စကိုမဆွေးနွေးဖြစ်ဘူးလို့ပြောတယ်ဆိုတာလည်းကျွန်တော်ကြားပါတယ်ဒါပေမဲ့မစင်းမနှောက်မှာပဲအနောက်ပိုင်းတိုင်းစစ်ထနာချုပ်ပြောခွင့်ရဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်ကဒီဒီခိုင်ဘက်မှာဂျွာရဲကိုသူတို့ပြစ်လို့ရွာသားတွေထိခိုက်တာနဲ့ပတ်သက်ပြီးတော့ခုခံခြေပသွားပါတယ်အဲ့ဒါကတော့အဲ့ဒီရွာသားတွေမှာသူပြောတဲ့အဓိကစကားကတော့မိန်းမတွေကိုဖယ်လိုက်ရင်ယောက်ျားတွေကအကုန်လုံးအေးအေးအမာခံတွေပဲဖြစ်တယ်ဆိုပြီးတော့သူတို့ပြစ်တာဟာမှန်ကန်တဲ့အကြောင်းဘုံမှုကြီးဝင်းစုံဦးဆိုတဲ့ပုဂ္ဂိုလ်က justify လုပ်သွားတယ်ခင်ဗျာ
အော်မနေ့ကကျွန်တော်တို့အုပ်ချုပ်မှုဒိဋ္ဌလုပ်ဖို့ဆိုပြီးတော့ဒီကြောင်းတကြောင်းအတန်းတော့တောက်တော့ရမှာမဟာဘူးညက်လို့သွားတာတရားတစ်ပင်သွားအရင်မှာတရားတစ်စင်းကြီးကအဲ့တရားတစ်စင်းမှာတော့နောက်ပြန်ခါကျတော့မိုင်းနှလုံးခွဲခံတရားတစ်ပင်သွားရနေလို့ပုံပြီးခဲ့ဟိုပြင်းလက်နဲ့ငယ်လေးနဲ့ပြန်ပြုတ်ပြောင်းပြီးတော့မှဒီအဖြစ်ကျတော့ကျွန်တော်တို့ကပြန်ပြီးတော့မှစီလာတဲ့နေရာကိုပြန်ဖြစ်တာတောင်းချမ်းလူတွေဒီတရားတစ်ပင်နဲ့ဟိုရောက်နေတာကိုအဲ့ဒီတရားတစ်ပင်သွားရဟာကျွန်တော်တို့တက်နေပါတော့သတင်းပေးတာလည်းတော့ပူပေါင်းပါဝင်ဆောင်ရွက်မှုလည်းမရှိဘူးအဖြစ်ရဲ့ခါကျမှရွာဟိုဟာဖြစ်ခဲ့ဒီဟာဖြစ်ခဲ့ဆိုပြီးတော့တော့တောင်းတော့တောက်တယ်သူ့ဘာလုံးနေလို့ကတော့ညာတွေကဆက်ပြီးဖြစ်နေတော့ကြမ်းကြီးရတော့ဇော်ရီကလက်ခံနေတော့သူစစ်ပူပြည်လေးအစီရတော့ဘယ်သူပြုလို့ဒီမှာတော့မှာတော့မသိဇော်ကိုခြေခံပြီးတော့မှဟလာလူလူရဲမှဟလာတွင်ယူပြီးတော့မှတော့ဒီလိုပဲလုံနေတာတာရွက်လေး AS နည်းယူတာဒီလိုပဲလေတော့ပြစ်ပြီးသွားနေဟလာဇော်လာမှန်လို့ပြောတယ်အဲ့မှန်တဲ့ဇော်ကားတွေကမိမလည်းယောက်ျားတွေနိုင်အဲ့ယောက်ျားတွေက AA ပဲတော့သုံးမဟုတ် AA မှာကနေကြီ
းသူရဲ့ပြောဆိုချက်ကိုဥမ္မောင်ဆိုပဲလို့သုံးသပ်လိုပါတယ်ခင်ဗျာ
ကဲတော့စနေဘက်မှာပိုင်တက်ကုစလေမပါဘူးဆိုမဲ့ဆရာဦးဦးခင်စောဦးကတော့တက်ကုစလေအနေနဲ့ငင်းကုန်ရှင်မှာပါနေတာလို့ကျွန်တော်တို့သိထားပါတယ်။ဟောသူ့အနေနဲ့တက်ကိုစားပြုရက်ခံပြီးပြောဆိုတဲ့လူမျိုးပဲပြောရပါမယ်။အဆက်ကပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအရသားတွေနဲ့ထိခိုက်တဲ့ကိစ္စနဲ့ပတ်သက်လာရင်လူမှုကိုယ့်ဘက်မှာပါအောင်မစည်းဦးတဲ့တက်ကတော့တက်ကတော့ကြာဆုံးမှာပဲခင်ဗျာ။အဲ့တော့လူလူကိုရန်သူဖြစ်သဘောထားမှာလားလူလူကိုကိုယ့်ပဲစီုံမလားဆိုတာအဲ့တိုက်ခိုက်နေတဲ့တက်တီရွေးချယ်ရမယ့်ကိစ္စဖြစ်ပါတယ်လူလူကိုကိုယ့်ရဲ့ရန်သူဖြစ်ရွေးချယ်မယ်ဆိုလို့ရှိရင်တော့အဲ့တက်ကကြာဆုံးမှာပါပဲလူလူကိုကိုယ့်ဘက်သားဖြစ်စီုံသိမ်းသိမ်းနိုင်တဲ့လူကတော့အဲ့တက်စစ်ပွဲကိုအောင်နိုင်တဲ့လူဖြစ်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့လောလောဆယ်အပြစ်ခတ်ရစရီရှစ်တူဖို့ပထမလူအပ်တဲ့အဆင့်ဟာတက်နေရချထားရေးလို့ဥမမွန်စိုးကသုံးသပ်ပါတယ်အဲ့ဒီလိုတက်နေရချထားရေးဆုံးဖြတ်ကြဟိုးတက်မတော်ရဲ့ထိတ်တန်းကောင်းဆောင်မိုင်းစီကလာဖို့လူသလားသူတို့မဟုတ်မြေပြင်မှာစစ်မြေပြင်မှာတကယ်စစ်နေတဲ့တမှုအဆင့်နဲ့ပြည်လည်နိုင်တယ်ထင်ပါလားခင်ဗျာ
စစ်မြေမှာရှိတဲ့တမှုအဆင့်နဲ့တော့ပြည်လည်ဖို့ခက်ခဲပါတယ်ဟိုထိတ်ပိုင်းအဆင့်ရလာဖို့လိုပါတယ်အခုစစ်ပွဲမှာကျွန်တော်တို့အဓိကခက်ခဲဖြစ်နေတော့ရခိုင်စစ်မျက်နှာပါပဲကျွန်တော်တို့ဟိုတပ်ဖက်ကတောင်းဆိုထားတာတော့ကိုကန့်ဒီဟိုအိုင်းမှာကိုကန့်အေးရဟိုအိုင်းမှာနေရေးတည်နေသေးသည်ဒီပလောင်ကိုပိုင်အုပ်ချုပ်ပိုင်နေရေးဆိုတဲ့ကိစ္စတွေညှိနှိုင်းလို့ရပါသေးတယ်အတိုင်းမဲ့ရခိုင်စစ်မျက်နှာမှာရခိုင်ပြည်နယ်မှာအေးချေချတာလုံးဝလက်မခံနိုင်ဘူးအေးဟာလိုက်စားဌာနချုပ်ကိုပြန်ဆိုးအောင်မယ်ဆိုတဲ့ကိစ္စမျိုးကတော့လက်တွေ့မကြပါဘူးအဲ့ဒီလက်တွေ့မကြတဲ့အခြေအနေမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့စစ်ပွဲဆိုတာရှောင်လွှဲလို့ရလိမ့်မယ်လို့မထင်ပါဘူးခင်ဗျာ
ကုချဇန်သားရဲ့မြန်မာရေးတုံသက်ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီကနေ့နားဆင်ရမယ့်သူယုံကြည်ရာအစီအစဉ်မှာတော့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့ကိုသူရကိုအောင်သူရကိုကိုရဲ့ယုံကြည်ရာကိုနားဆင်ရမှာဖြစ်ပါတယ်မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင်
အလုံးမဲ့မင်္ဂလာပါကျွန်တော်အောင်သူရကိုကိုပါအမေရိကန်ဆိုးရရဲ့ရှေ့တောင်အရှလူငယ်ကောင်းဆောင်မှုအတွေ့အကြုံဖလှယ်ရေးစီစဉ်ဝိုင်းစီလီမှာပါဝင်ခဲ့တဲ့သူတူဖြစ်ပါတယ်ကျွန်တော်ကအရင်တော့ကသတင်းတော့တူဖြစ်လောက်ခိုင်းခဲ့ပါတယ် အဲ့နောက်ညဉ့်ဉိုင်းဖြစ်စဉ်မှာပါဝင်ဆောင်ရွက်ခဲ့ပြီးလက်ရှိမှာတော့ဖွံ့ဖြိုးရေးနယ်ပယ်မှာလုပ်ကိုင်ဆောင်ရွက်နေပါတယ်။လူငယ်တယောက်အနေနဲ့ဒီလိုနိုင်ငံတကာကခေါင်းဆောင်မူလားလားရှိတဲ့လူငယ်တွေနဲ့အတူအမေရိကန်ပြည်ထောင်စုမှာရှိတဲ့နိုင်ငံရေး၊စီးပွားရေး၊လူမှုရေးနယ်ပယ်အသီးသီးကိုတွားရောက်လည်လာခွင့်ရရှိတာဟာအင်မတန်အကျိုးများတယ်လို့ကျွန်တော်ယုံကြည်ပါတယ်။အထူးသဖြင့်ကျွန်တော်တို့နိုင်ငံလိုငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲရေးကိုကြိုးပမ်းတည်ဆောက်နေတဲ့နိုင်ငံမျိုးကလာတဲ့သူတရားအနေနဲ့နိုင်ငံတကာရဲ့အတွေ့အကြုံကိုလေ့လာရတာဟာအင်မတန်ချိုးများတယ်လို့ယုံကြည်ပါတယ်။ကျွန်တော်အနေနဲ့နောက်ထပ်ယုံကြည်တာတစ်ခုကတော့လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနာဂတ်မှာမြင်ချင်တဲ့ကျွန်တော်တို့စိတ်ကူးအိမ်မက်ထားတဲ့မြန်မာနိုင်ငံတော်တစ်ဆိုတာကိုသူစစ်ပုံဖော်ရမယ့်ခွင့်ရဟာသူတို့လက်ထဲမှာရှိနေလို့ပါပဲ။လူငယ်တွေကလူငယ်တယောက်အနေနဲ့ကျွန်တော်မြင်ချင်တဲ့မြန်မာနိုင်ငံတစ်ဟာဒီမိုကရေစီနဲ့လူခွင့်ရကိုလေးစားလိုက်နာတဲ့ငြိမ်းချမ်းပြီးတရားဥပဒေစိုးမိုးမှုရှိတဲ့မတူကွဲပြားမှုတွေကြားမှာတိုင်းသားညီကိုမောင်နှမတွေအချင်းချင်းငြိမ်းချမ်းစွာတူညီတွဲနေထိုင်နိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။လူငယ်တွေမှာအိမ်မက်တွေရှိတယ်။စံသစ်တဲ့စိတ်ကူးစိတ်ဓာတ်တွေရှိတယ်။ပြီးတော့အဲ့ဒီအိမ်မက်တွေကိုအရောက်လှမ်းနိုင်တဲ့ယုံကြည်မှုတွေရှိတယ်ဒီလက်နက်ကိုင်ပဏိပခတွေကြားမှာအမျိုးသမီးတွေကလေးသူငယ်တွေကအထီးကိုက်ခံစားရသောသူတွေဖြစ်ပြီးတော့လူငယ်တွေရဲ့အနာဂတ်တွေအိမ်မက်တွေဟာလည်းရိုက်ချိုးခံကြရပါတယ်ဒါပေမဲ့ဒီကနေ့မှာတော့တိုင်းပြည်မှာပြောင်းလဲတွေဖြစ်ပေါ်နေပါပြီလူငယ်တွေအတွက်စိန်ခေါ်မှုတွေနဲ့အတူခွင့်လန်းတွေလည်းပေါ်ပေါက်လာနေပါတယ်ကျွန်တော်တို့အားလုံးကောင်းမွန်တဲ့ပြောင်းလဲအတွက်အရွေးတစ်ခုတည်းဝိုင်းပြီးတွန်းလိုက်ကြဖို့ဖိတ်ခေါ်ရင်ကျွန်တော်ဒီနေရာကနေနှုတ်ဆက်ချင်ပါတယ်အားလုံးကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုကြာသပတေးနေ့မနက်ခင်းအတွက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင်
Hurricane Dorian ဟာဗုဒ္ဓဖူးနယ်မှာအမေရိကန်ရှေ့တောင်ဘက်ကမ်းရိုးတန်းတစ်ချက်ဝင်ရောက်လာပြီးအရင်ကတော့အင်အားပြင်းထန်မှုမရှိတော့ပေမဲ့ကမ်းရိုးတန်းဒေသနဲ့လူစုတွေအနေအကျဉ်းတဲ့မှုန်တိုင်းအနေထားမှာရှိနေဆဲဖြစ်ပြီးတော့ကုန်းတွင်ပိုင်းတွေကိုဝင်ရောက်လာနိုင်ဆဲလည်းဖြစ်ပါတယ်။အီရန်ရေနံတင်သင်းမောလိုင်းကွင်ဟာအချမ်းဖက်ဝါရကိုငွေကြေးထောက်ပံ့နေတယ်လို့ဆွဆွဲပြီးအမေရိကန်ကအရေးယူမှုတွေဗုဒ္ဓဖူးနယ်ကလှုပ်ဆောင်လိုက်ပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့အီရန်နဲ့တန်တမာကြီးဆိုင်ရာထိတွေ့ဆက်ဆံမှုနဲ့ပတ်သက်ပြီးတော့အပြုသဘောဆောင်ပြောဆိုခဲ့ပါတယ်။အီရန်ပေါ်မှာအမေရိကန်ဗန်နိုင်းဝန်ကြီးဌာနကအရေးယူမှုအစ်စ်တွေချမှတ်ထားတဲ့အတွက်ဒီလာရီကုလသမဂ္ဂထွေထွေညီလာခံတက်ရောက်လာမယ်။အီရန်သမ္မတဟက်ဆန်ရိုဟာနီနဲ့သမ္မတထရမ့်တွေ့ဆုံမှုဆန္ဒရှိမရှိအင်ဘီရိုအိုဗာအော့ဖ်စ်မှာသတင်းတောက်တွေမေးမြန်းရမှာသမ္မတကသူတို့ကဆွေးနွေးနေကြတာဖြစ်ကြောင်းပြောပါတယ်။သမ္မတဦးဝင်းမြင့်ရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်လာရောက်နေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာဗုဒ္ဓဖူးနေမှာတော့အာဇာနည်ပိတ်မှန်ကိုတောက်ရောက်ဂါရောပြုခဲ့ပါတယ်။တောင်ကိုရီးယားသမ္မတရဲ့မြန်မာခီးစဉ်အတွင်းကိုရီးယားဘဏ်လုပ်ငန်းရှင်ကြီးတွေများပြားလိုက်ပါလာခဲ့ပါတယ်။ဗုဒ္ဓဖူးနေမှာထုတ်ပြန်တဲ့ Mastercard ကုမ္ပဏီရဲ့နှစ်စဉ်အစီရင်ခံစာအရထိုင်းနိုင်ငံဘန်ကောက်မြို့ဟာ2018ခုနှစ်အတွင်းနိုင်ငံတကာခီးတယ်တွေအများဆုံးလာရောက်ပြီးတော့လဲပတ်တဲ့မြို့ဖြစ်နေကမ္ဘာမြို့ကြီးတွေကြားပထမနေရာမှာရှိခဲ့ပါတယ်။ပထမနေရာမှာလင်းနစ်ဇက်တိုက်ရပ်တည်နေကြတာလည်းဖြစ်ပါတယ
်။ကြာသပတေးနေ့မနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့Kevin Fowler ဖြစ်ပါတယ်ရှင်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line dometer 18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.